Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2023ခုနှစ်စက်တင်ဘာလ10ရက်နေ့တောက်ကြနေမနေ့ဖက်အတန်လွင့်စီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီဒါအပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါတိုက်ရိုက်စတင်ထုတ်လွှင့်နေပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနေ့ဖက်အတန်လွင့်စီစဉ်နေကိုတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာမနက်ခင်းပါရှင်ကျွန်မခင်မြတ်တပ်ပါဒီမနက်ခင်းသတင်းတွေကိုကိုစုံမိုးကျော်နဲ့ပဲအတူပြောပြပေးမှာပါစစ်တပ်အာဏာသိမ်းချိန်ကလေးကအဖမ်းဆီးခံနေရတဲ့ဒေါန်ဆန်းစုကြည်ရဲ့ထောင်ရင်းချင်းတွေကိုတားဖြတ်သူကစိုးရင်ပူပန်ကြောင်းပြောပါတယ်ထောင်တန်းအနှစ်20အချခံနေရတဲ့မြန်မာသတင်းတောက်ကိုလွှတ်ပေးဖို့အတွက်နိုင်ငံတကာကတောင်းဆိုလိုက်ပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ္စိုင်းတုံးအစီအစဉ်တွေဟာအင်ဒိုပစိဖိတ်ဒေသကိုချင်းချောင်းနေတယ်လို့တောင်ကိုရီးယားသမ္မတကပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကြားရမှာပါကိုစုံမိုးကျော်ရဲ့
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထူးခြားတဲ့သတင်းတွေအပြီးမှာတော့သတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးမှာပ
ါခရုတ်ရုံးကိုဂျုံတက်ခွေရနေတော့ဘုံနဲ့ကျဲချတဲ့အချိန်မှာမြင့်နေအုပ်ချုပ်ရေးမှုအုပ်တည်ဆုံးသွားတယ်ပြန်ထိလိုက်တဲ့အရမ်းကြည့်တယ်ရှိတယ်လို့သိရတယ်
ကရင်ပြည်နယ်ဖာပွန်မြို့နယ်မှာထွေအုပ်ရုံးကို drone နဲ့တိုက်ခိုက်ခဲ့တဲ့အတွက်တဦးသေဆုံးသွားခဲ့တယ်လို့ PDF တာဝန်ရှိသူတွေကပြောဆိုပါတယ်။မကြာမီပဲအပြည့်အစုံကိုနားဆင်ကြည့်ရှုနားတော်တာဆင်ရပါမယ်။ဒါအပြင် American အစိုးရရဲ့အသုံးစရိတ်နဲ့ပတ်သက်တဲ့လွှတ်တော်ရဲ့အခြေအနေ American သမ္မတတယောက်မဲ့အိန္ဒိယက G20 အစည်းအဝေးအကြောင်းစတဲ့နိုင်ငံတကာဆောင်းပါးတွေအပြင်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်မြမအရေးသုံးသက်ချက်ဂျမားရေးကဏ္ဍအစီအစဉ်တိုင်းရင်သတင်းလောစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းဇက်တိုက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်ခုတော့သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်ဇော်မိုးကျော်တို့ပြောပြပါမယ
်စစ်ကောင်စီရဲ့နှစ်နှစ်ခွဲကျော်ကြာဖမ်းဆီးအကျဉ်းချတာကိုခန်းနေရတဲ့မိခင်ဖြစ်သူဒေါန်ဆန်းစုကြည်ရဲ့ဂျမားရေးအတွက်အထူးစိတ်ပူနေတယ်လို့သားဖြစ်သူမောင်ထိန်နှင်းခေါ် Kim Harris က VOA ကိုပြောပါတယ်။သူမိခင်ရဲ့ချမ်းမရည်နဲ့ပတ်သက်ပြီးတော့မေးမြန်းရမှာ Kim ကဒေါန်ဆန်းစုကြည်ကသွားနဲ့တဖုံးဝေဒနာကြောင့်ကောင်းကောင်းမဆားနိုင်တယ်လို့အန်ဒါမူးဝေဒနာတွေကြောင့်ကောင်းကောင်းမရက်နိုင်ပဲလမ်းလည်းမလျှောက်နိုင်ဘူးဆိုတော့သူသိရတဲ့အတွက်အထူးစိတ်ပူကြောင်းပြောကြတာဖြစ်ပါတယ်။ဒါအပြင်သူမချမ်းမရည်အတွက်အချင်းတော်တာဝန်ရှိသူတွေကအရေးပေါ်ဆေးကုသစောင့်ရှောက်ခွင့်ပေးဖို့အတွက်ပန်ကြားခဲ့ပေမဲ့စစ်ကောင်စီကနေပယ်ချခဲ့ကြောင်းနဲ့ဒါဟာလူသားတိုင်းအခြေခံရပိုင်ခွင့်ဖြစ်တဲ့ခွဲခြားမှုမရှိတဲ့ကျန်းမာရေးစောင့်ရှောက်ကုသခွင့်မရတာဖြစ်ပြီးသူ့မိခင်ယုံကြည်စိတ်ချတဲ့ဆရာဝန်နဲ့ကုသခွင့်တောင်းတာကိုလည်းအခုထိခွင့်မပြုသေးတာကြောင့်ဒါဟာစစ်ကောင်စီရဲ့နှလုံးသားမရှိတဲ့ရက်ဆက်မှုဖြစ်ကြောင်းလည်းပြောပါတယ်။အဖမ်းခံရတဲ့ဒေါန်ဆန်းစုကြည်ကိုမိသားစုနဲ့တွေ့ခွင့်မပေးတာအတွက်နီလန်းမျိုးစုံနဲ့သူ့မိခင်တရင်ကိုစုံစမ်းနေရတာဖြစ်ပြီးသူ့မိခင်အတွက်တရားလက်လွတ်ဖမ်းဆီးအကျဉ်းချတာခံခဲ့ရခြင်းအစပြီးအစားအသောက်အနေထိုင်ကအဆန်အနည်းကြီးနေတာဖြစ်ကြောင်းနဲ့မြမချင်းတော်တွေထဲမှာအသက်ဆုံးမရသူတွေပါရှိနေတာကြောင့်အထူးစိတ်ပူကြောင်းလည်းပြောပါတယ်။အသက်88နှစ်ရှိပြီဖြစ်တဲ့ဒေါန်ဆန်းစုကြည်ပေါ်မှာအောက်ကုတ်လာတဲ့စစ်ကောင်စီကအမှု၅မှုအတွက်ပြစ်ဒဏ်လျှော့ပေါ်ပေးခဲ့ပေမဲ့ကျန်မှု14မှုအတွက်ထောင်နဲ့28နှစ်ကြာခံမှုရှိနေပါတယ်။ဒါဖြစ်သူ Kim ကဒေါန်ဆန်းစုကြည်နဲ့တွေ့ခွင့်ပေးဖို့စစ်ကောင်စီကိုတောင်းဆိုထားပေမဲ့ဂုရီမရသေးပါဘူး။ဒေါန်ဆန်းစုကြည်ရဲ့လက်ရှိကျန်းမာရေးအခြေအနေနဲ့ပတ်သက်လို့ VOA ကစစ်ကောင်စီကိုဆက်သွယ်ဖို့ကြိုးစားပေမဲ့အခုထိဆက်သွယ်လို့မရသေးပါဘူး။
မြန်မာနောင်ဓာတ်ပုံသတင်းတော့ကိုဆိုင်စော်တိုက်ကိုစစ်ကောင်စီစစ်ကုံရုံးကနေထောင်တန်းအနည်း20ချမှတ်လိုက်တဲ့အပေါ်နိုင်ငံတကာသတင်းလွတ်လပ်ခွင့်အဖွဲ့တွေကကန့်ကွက်လိုက်ပြီးပြန်လွှတ်ပေးဖို့တောင်းဆိုနေကြပါတယ်။စက်တင်ဘာလ6ရက်ရက်စွဲနဲ့ထုတ်ပြန်တဲ့နယ်စည်းမခြားသတင်းတောက်များအဖွဲ့ RSF ရဲ့ကြေညာချက်ထဲမှာတော့အာဏာသိမ်းပြီးနောက်ပိုင်းသတင်းသမားတွေကထောင်အနည်းရှိအများဆုံးချခံရတဲ့မြန်မာနောင်သတင်းတော့ကိုဆိုင်စော်တိုက်ကိုချက်ချင်းလွှတ်ပေးဖို့နဲ့အခြားထိန်းသိမ်းခံနေရတဲ့သတင်းသမား69ဦးကိုပြန်လွှတ်ပေးဖို့မြန်မာစစ်ကောင်စီကိုနိုင်ငံတကာအတိုင်းအဝန်းကဖိအားပေးတောင်းဆိုဖို့တိုက်တွန်းထားပါတယ်။သတင်းတောက်များကာကွယ်စောင့်ရှောက်ရေးကော်မတီ CPJ ကလည်းအာဏာပိုင်တွေအနေနဲ့သတင်းတောက်ကိုဆိုင်စော်တိုက်ကိုလွှတ်ပေးပြီးစာနယ်ဇင်းအလုပ်ကိုလုတ်ကင်လို့ဖမ်းဆီးတာမျိုးတွေကိုစစ်ကောင်စီအနေနဲ့ရပ်တန့်သင့်ပြီလို့စက်တင်ဘာလ6ရက်နေ့မှာပဲထုတ်ပြန်ထားပါတယ်။အာဏာသိမ်းစစ်တပ်ကသတင်းတောက်တွေကိုချိန်ချောက်မှုတွေရှိနေပေမဲ့ကိုဆိုင်စော်တိုက်ဟာပြည်တွင်းမှာနေပြီးလူဒုအကျိုးစီးပွားအတွက်သတင်းတောက်အဖြစ်ဆက်လက်တင်ပြနေတဲ့လောက်ကင်နေတဲ့အတွက် RSF ရဲ့အာရှပစိဖိတ်ဒေသဆိုင်ရာဌာနညွှန်ကြားမှု Citrix Elviani ကချီချူးဂုဏ်ပြုခဲ့ပြီးသူဟာသူရဲကောင်းတဦးအဖြစ်သဘောထားဂုဏ်ပြုခံရသင့်တယ်လို့ပြောဆိုပါတယ်။ဒီလိုစီရင်ချက်တွေချလိုက်တာကစေအုပ်ချုပ်မှုအောက်မှာသတွင်းလွှတ်လပ်ခွင့်ဟာလုံလုံလည်လည်ချုပ်ငြိမ်းသွားပြီဆိုတာကိုနောက်ထပ်တစ်ခါပြသလိုက်တာဖြစ်တယ်လို့ မြန်မာနောင်းအက်ဒီတာချုပ်ကိုဆွေဝင်းကလည်းကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်ခင်ဗျာ
မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ္စိုင်းတုံးနဲ့စမ်းသပ်မှုအတွင်းမှာအစီအစဉ်မှာအင်ဒိုပစိဖိတ်ဒေသအတွက်ချင်းချောက်တဲ့အနေအထားဖြစ်နေတယ်လို့ဒေသရင်းငြိမ်းချမ်းရေးအတွက်ဆိုရင်ဓာတ်ရိုက်ချင်းချောက်မှုရှိနေတယ်လို့အင်ဒိုနီးရှားနိုင်ငံဂျကာတာမှာချက်တပရီနေကကျင်းပတဲ့အရှိအာရှထိပ်သီးညီလာခံမှာတောင်ကိုရီးယားသမ္မတရုံဆွေယိုကပြောကြားလိုက်တာဖြစ်ပါတယ်မြောက်ကိုရီးယားခေါင်းဆောင်ကင်ချွန်အွန်းဟာလက်နက်ရောင်းဝယ်ကိစ္စအတွက်ဒီလနှောင်းပိုင်းလောက်မှာသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံဆွေးနွေးဖို့အတွက်ရုရှားကိုသွားမှာဖြစ်ကြောင်းနယူးယောက်တိုင်းစ်သတင်းကရေးသားခဲ့တဲ့နောက်မှာတောင်ကိုရီးယားသမ္မတကအခုလိုပြောတာပါရုရှားအစိုးရဟာယူကရိန်းမှာဆင်နွှဲနေတဲ့စစ်ပွဲအတွက်လိုအပ်တဲ့လက်နက်အမြတ်ကိုမြောက်ကိုရီးယားစီကနေယူဖို့လုပ်နေတာဖြစ်ပါတယ်မြောက်ကိုရီးယားခေါင်းဆောင်ကလည်းဂျိုရုနဲ့နျူကလ িয়ার ဆွမ်းအင်တုံးရင်းငုတ်သင်းမော်တွေအတွက်ရုရှားစီကနေခင့်မီနည်းပညာတွေပြန်ပြီးရကျင်နေတဲ့အကြောင်းသတင်းမှာဖော်ပြထားပါတယ်မြောက်ကိုရီးယားအနေနဲ့ရုရှားစီကနေခင့်မီနည်းပညာတွေရနိုင်ခြေရှိနေပြီးတော့ဒါဟာတောင်ကိုရီးယားနဲ့မဟာမိတ်တွေအတွက်ချင်းချောက်မှုရှိတဲ့အဆင့်ဖြစ်လာနိုင်တယ်လို့တောင်ကိုရီးယားအရာရှိတွေနဲ့သုံးသပ်သူတွေကပြောပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ္စိုင်းတုံးစမ်းသပ်မှုတွေဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တားမြစ်ချက်ကိုအကြီးအကျယ်ချိုးဖောက်နေတာဖြစ်ပြီးဒါဟာအခုဆင်ရွေးဘက်ကိုတက်ရောက်လာတဲ့နိုင်ငံအားလုံးအတွက်ပါပြတ်မှတ်ထားတဲ့ချင်းချောက်မှုအနေအထားဖြစ်နေတယ်လို့တောင်ကိုရီးယားသမ္မတရုံဆွေယိုကဂျကာတာမှာကျင်းပတဲ့အာဆီယံခေါင်းဆောင်တွေနဲ့အင်ဒိုပစိဖိတ်ဒေသရင်းနိုင်ငံခေါင်းဆောင်တွေရဲ့မဟာဗျူဟာချက်ဆွေးနွေးပွဲဖြစ်တဲ့အရှိအာရှထိပ်သီးအစည်းအဝေးမှာပြောကြားလိုက်တာဖြစ်ပါတယ
်အမေရိကန်တရုတ်နဲ့ရုရှားနိုင်ငံတွေအကြားပထဝီနိုင်ငံရေးပြိုင်ဆိုင်မှုပြင်းထန်လာချိန်မှာအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကဒေသတွင်းတင်းမာမှုတွေဖြစ်လျှောက်ဖို့နဲ့ပဋိပက္ခတွေကိုရှောင်ရှားနိုင်ရေးခေါင်းဆောင်တွေအလေးအနက်ထားဖို့တောင်းဆိုလိုက်ပါတယ်ကြာတာပရင်းတွေကဂျကာတာမြို့တော်မှာအရှေ့တောင်အရှနိုင်ငံများအသင်းအာဆီယံနဲ့မိတ်ဖက်နိုင်ငံများစုစည်းကျင်းပတဲ့အရှေ့အာရှထိပ်သီးအစည်းအဝေး EAS ဖွင့်ပွဲမှာအခုလိုတိုက်တွန်းပြောဆိုခဲ့တာပါအမေရိကန်တရုတ်ရုရှားဩစတြေးလျအိန္ဒိယဂျပန်နယူးဇီလန်နဲ့တောင်ကိုရီးယားနိုင်ငံတွေနဲ့အာဆီယံနိုင်ငံတွေဆွေးနွေးကြရမှာဝီဒိုဒိုကဆယ်စုနှစ်များစွာကြာရှည်တည်တံ့လာခဲ့တဲ့ငြိမ်းချမ်းရေးနဲ့တရားဝါပြောမှုကိုဆက်လက်ထိန်းသိမ်းထားနိုင်ဖို့အလေးပေးပြောဆိုခဲ့ပါတယ်ဒီအစည်းအဝေးခန်းထဲမှာရှိနေတဲ့လူတိုင်းပဋိပက္ခအသစ်တွေတင်းမာမှုအသစ်တွေစစ်ပွဲအသစ်တွေမဖန်တီးဖို့တူညီတဲ့တာဝန်အသီးသီးရှိကြတယ်လို့လည်းသူကပြောဆိုပါတယ်ဒီချိန်ထဲမှာပဲတင်းမာနေမှုတွေရှော့ချဖို့အေးဆက်တဲ့ဆက်ဆံရေးတွေကိုပြုပြင်ဖို့တွဲဆောင်ဆွေးနွေးဖို့ဆက်တဲ့ဟာတွေကိုပူးပေါင်းလှုပ်ဆောင်ကြဖို့ကိုလည်းပြောဆိုခဲ့ပါတယ်ဒါပေမဲ့ဒီထိပ်သီးအစည်းအဝေးကိုအင်အားကြီးသုံးနိုင်ငံဖြစ်တဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်တရုတ်သမ္မတရှီဂျင်ပင်နဲ့ရုရှားသမ္မတဗလာဒီမာပူတင်တို့တက်ရောက်ခဲ့ခြင်းမရှိဘဲသူတို့ရဲ့ကိုယ်စားလှယ်တွေအဖြစ်ဒုတိယသမ္မတကမလာဟဲရစ်ဝန်ကြီးချုပ်လီချန်းနဲ့နိုင်ငံခြားရေးဝန်ကြီးဆာဂီလေဗရော့ကိုသာဆင်လုခဲ့ပါတယ
်။ UAE American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12.13 ညဟိုင်းဒိုမီတာ40 kHz 9.13 ညဟိုင်းဒိုမီတာ51 kHz 5.85 နဲ့ဟိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါလေရှင
် VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ် American ပြည်ထောင်စုရဲ့2024သမရရွေးကောက်ပွဲမတိုင်ခင်မှာ American မဲပေးသူတွေကြားသွေးကွဲအောင်နဲ့အမျက်ဒေါသထွက်အောင် AI ဉာဏ်ရည်ထုနည်းပညာနဲ့တရုတ်ကလှုပ်ဆောင်နေတယ်လို့ Microsoft နည်းပညာကုမ္ပဏီကနောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်တရုတ်ကနေနောက်ဆုံးတီထွင်လိုက်တဲ့ AI ဉာဏ်ရည်ထုနည်းပညာကနေအရင်သူတို့လုံနေကြပုံစံတဲ့ပို့ပြီးတော့ဒေါသထွက်စေတဲ့အာယုံကိုပို့ပြီးဖန်ဆနိုင်တဲ့ပုံမျိုးလှုပ်လာနိုင်တာတွေ့ရတယ်လို့ Microsoft ကုမ္ပဏီကဆန်းစစ်သူတွေကချက်တပရီနေမှာသတိပေးလိုက်တာပါဒီ AI နည်းသုံးလှုပ်ဆောင်မှုတွေဟာ6လလောက်ကြမ်းမြင့်နေပုံရပြီးတော့သူတို့သုံးတဲ့ပုံတွေဟာထူးခြားပြောင်မြောက်တယ်လို့တနေ့နဲ့တနေ့ပို့ပြီးကောင်းလာတာတွေ့ရတယ်လို့လည်း Microsoft ကုမ္ပဏီကပြောပါတယ်သူတို့ရဲ့ AI သုံးပုံတွေကို media တွေမှာချေချေပြန့်ပြန့်လှုပ်နေတာတွေ့ရပြီးအထူးသဖြင့်တနက်ပစ်ခတ်အကြမ်းဖက်မှုတွေအမေရိကန်နိုင်ငံရေးဆိုင်ရာလူသိများတဲ့ပုံစံတွေနဲ့ပတ်သက်ပြီးတော့နိုင်ငံရေးအရသွေးကွဲမှုဖြစ်စေနိုင်တဲ့အကြောင်းအရာမျိုးတွေကိုလုပ်နေတာတွေ့ရတယ်လို့လည်းပြောပါတယ်။ဒါအပြင်ဒီလိုနည်းပညာနဲ့တရုတ်ကတင်းတင်းတရှာတိုးလှုပ်လာနိုင်တယ်ဆိုတာကိုမျှော်လင့်ထားပေမဲ့ဘယ်ရှင်သူတို့ဘယ်လိုအပြည့်အဝလုပ်မယ်ဆိုတာကိုစောင့်ကြည့်ရမယ်ဆိုတော့လည်းပြောပါတယ်။အခုချိန်ထိတော့ဘာသာစကားပေါင်း40နဲ့လူပေါင်း103သန်းတိအောင်လုပ်နေတာတွေ့ရတယ်လို့ Microsoft အစိုးရခန်းစာမှာဖော်ပြထားပါတယ်။အခုလိုဒီကုမ္ပဏီရဲ့တွေ့ရှိပြောကြားချက်တွေနဲ့ပတ်သက်ပြီးမဟုတ်မှန်ကြောင်းတရုတ်တန်ယုံပြောခွင့်ရက VOA ကိုချက်တဲ့ပရင်းနေမှာအီးမေးလ်နဲ့ပြန်လည်းဖြေကြားခဲ့ပါတယ်။တရုတ်အစိုးရက AI နည်းပညာကိုသုံးပြီးတရုတ်လိုလားတဲ့အချက်လက်တွေကို social media account အတုတွေနဲ့ဖြန့်ဝေနေတယ်လို့အနောက် media တွေကမကြားခင်နှစ်တွေအတွင်းဆွဆွဲမှုတွေကမမှန်ကန်ဘူးလို့လည်းပြောပါတယ်။
ကုမ္ပဏီတွေရဲ့ဝင်ငွေအချက်အလက်တွေကို American Computer Internet ကွန်ရက်ကနေတဆင့်ခိုးယူခဲ့ပြီးဒေါ်လာတန်100နီးပါးရှိတဲ့ Stock Share လိမ်လည်မှုတစ်ခုမှပါဝင်ခဲ့တဲ့ရုရှားအစိုးရနဲ့ဆက်ဆက်သူရုရှားစီးပွားရေးလုပ်ငန်းရှင်တထေဂျီ Legislative Clarion ကို Boston မြို့ကတရားရုံးတစ်ခုမှထောင်ဒဏ်6နှစ်ချမှတ်လိုက်ပါတယ်သူကို February လတည်းတုန်းက Boston မှာနှစ်ပတ်ကြာရုံးနေစစ်ဆေးခဲ့ရမှာပြစ်မှုထင်ရှားကြောင်းဆုံးဖြတ်ခဲ့ပြီးကြာတာပတင်းတွေကကြားနာမှုအတွင်းမှာတော့ American ပြည်ထောင်စုအဆင့်ခရိုင်အဆင့်တရားသူကြီး Petty Street ကအပြစ်ဒဏ်ချမှတ်ခဲ့တာဖြစ်ပါတယ် Clarion ဟာရုရှားအစိုးရထိပ်ပိုင်းအစိမ့်ဌာနတွေအတွက်အလုပ်လုပ်ပေးနေတဲ့သတင်းအချက်အလက်နှီးပညာကုမ္ပဏီကိုဥဆောင်လုပ်ကင်နေသူဖြစ်ပြီးချင်းနန်းသတင်းအချက်အလက်နဲ့အာမခံငွေကြေးဆိုင်ရာလိမ်လည်မှုနဲ့ဖမ်းဆီးတရားစွဲဆိုခံရတာဖြစ်ပါတယ် Microsoft နဲ့တဆလအပါအဝင်ကုမ္ပဏီရာပေါင်းများစွာရဲ့ဝင်ငွေနဲ့ပတ်သက်တဲ့စာရွက်စာတမ်းတွေကိုခိုးယူခဲ့တာအပါအဝင်လိမ်လည်မှုကနေဒေါ်လာတန်ပေါင်း33သန်းကျော်ကိုရရှိခဲ့တဲ့ရယူခဲ့တဲ့အကြောင်းအာဏာပိုင်တွေကပြောဆိုထားပါတယ်။သူနဲ့အတူပူးပေါင်းကြံစည်သူ၄ဦးကတော့လွတ်မြောက်နေဆဲဖြစ်ပါတယ
်။ COVID ကာလမှာရှင်းုံတွေအပါအဝင်အရေးပါတဲ့အစိုးရအခြေခံအဆောက်အုံတွေနဲ့စီးပွားရေးလုပ်ငန်းတွေကိုပိတ်မထားပြီးတော့ Cyber ဖောက်ထွင်းမှုတွေလုပ်ခဲ့တဲ့ Russia အခြေစိုက်Trickbot Cyber ရာဇဝတ်မှုဂိုင်းမှာပါဝင်ပတ်သက်သူလူပုဂ္ဂိုလ်12ဦးကို American နဲ့ Britain နိုင်ငံတွေကချက်တပြေးနေမှာဒဏ်ခတ်အရေးယူလိုက်ပါတယ်။ဒီဂိုင်းကို2022မှာဖြိုခွဲနိုင်ခဲ့ပေမဲ့ Russia ထောက်လိုက်ရင်းနဲ့ဆက်နွှဲနေတဲ့ဒီ Trickbot အဖွဲ့အတွက်အဓိကစီမံခန့်ခွဲပေးသူတွေနဲ့ပါဝင်ပတ်သက်နေသူတွေကိုအမြင့်မဲ့စင်းသွင်းလိုက်တာဖြစ်ကြောင်း American ဗန်နရေးဌာနကြေညာချက်မှာဖော်ပြထားတာပါ။အရေးပါတဲ့အခြေခံဆောင်ရွက်တွေအတွက်အနှောက်အယှက်ပေးသူတွေကိုတုံ့ပြန်မှုနဲ့ပြန်ပေးငွေတောင်းမှုကိုတိုက်ဖြတ်ဖို့အတွက်American အစိုးရကကြိုးပမ်းနေတယ်လို့လည်း American ဗန်နရေးဌာနအတွင်းဝင် Brian Nelson ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ Britain နိုင်ငံရဲ့ဝန်ကြီး James Cleverly ကလည်းခုလိုတန်ခတ်ရေးယူရဟာ Trickbot အဖွဲ့လုပ်ငန်းနဲ့တာဝန်ခံတွေကိုချိန်မုံဖို့အတွက်စ조사မှုဖြစ်ပြီးဘသူတွေဘာလုပ်နေလဲဆိုတာသိထားကြောင်းလည်းပြောပါတယ
်။ဂျပန်နိုင်ငံဟာစက်ကြဝဠာရဲ့မူလစင်းပစ်ကိုရှာဖွေနိုင်ဖို့ရည်ရွယ်တဲ့ X-ray ဓာတ်မှန်ကြီး Telescope အနုစိတ်မှန်ပြောင်းတက်ဆင်ထားတဲ့ဒုံမြန်တစင်းကိုဂျာတာပရီနေကလွတ်တင်လိုက်ပါတယ်ဂျပန်နိုင်ငံအနောက်တောင်ပိုင်းရှိတာနေဂါရှိမတ်အာကာဒါစခန်းကနေ H11HIIA ဒုံမြန်လွတ်တင်ခဲ့တာလို့ဂျပန်အာကာဒါစူးစမ်းလေ့လာရေးအေဂျင်စီကဗီဒီယိုထုတ်ပြန်ပြသခဲ့ပါတယ်ဒုံမြန်ကလာစင်းရင်ဒီဒုံမြန်ဟာလာစင်းရင်ငယ်ကိုလည်းတင်ဆောင်ထားပါတယ်ဒီဒုံမြန်လွတ်တင်ပြီး73မိနစ်အကြာမှာ X-ray အာကာဒါ Telescope ပံပြောင်းတီရှူမဲ့မစ်ရှင်အဖြစ်ကမ္ဘာပတ်လမ်းတွေကိုဂျူရုရောက်ရှိခဲ့ပြီးဒါကနဂါးငွေတန်းတွေဂျာကအမြန်နှုံးနဲ့အသွင်ပြင်းတွေကိုတိုင်းတာပေးမှလည်းဖြစ်ပါတယ်ဒီအချက်လက်တွေကကောင်းကင်အရာဝတ္ထုတွေဘယ်လိုဖွဲ့စည်းထားတဲ့အကြောင်းလေ့လာရမှာအထောက်အကူဖြစ်ပြီးစက်ကြဝဠာကြီးဘယ်လိုစတင်ဖြစ်တည်ခဲ့တယ်ဆိုတဲ့လေးဝက်စမ်းကြံမှုကိုဖြည့်ရှင်းနိုင်မှုမျှော်လင့်တဲ့အကြောင်းဂျပန်အာကာသစူးစမ်းလေ့လာရေးအေဂျင်စီကပြောဆိုထားပါတယ်သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူပြောပြပေးခဲ့တာဖြစ်ပါတယ် VO ရဲ့တောက်ကြနေမနေ့ပတ်အသံလွှင့်အစီအစဉ်တွေကိုဆက်လက်ထုတ်လည်နေပါတယ်အခုတော့အပတ်စဉ်ကန္တာတွေမတိုင်မီသတင်းပေးပို့ချက်တွေကိုဦးစွာတင်ပြပါအောင်မယ်ပြီးခဲ့တဲ့ဩဂုတ်လတလလုံးရန်နာထားတဲ့ American လွှတ်တော်လုပ်ငန်းတွေဒီသတင်းပတ်ထဲမှာပြန်လည်စတင်နေပြီးဦးစားပေးဆောင်ရွက်ရမယ့်တာဝန်တွေလည်းတော်တော်များများရှိနေပါတယ်ယူကရိန်းကိုအကူအညီဆက်ပေးရေးကိစ္စသမ္မတဂျိုးဘိုင်ဒန်အပေါ်တရားစွဲဆိုနိုင်ခြေတွေအပြင်ထိပ်ဆုံးကစိုးရိမ်နေကြတာကတော့အော်တိုဘာလာတရက်နေ့မှာအမေရိကန်အစိုးရလုပ်ငန်းတွေရပ်ဆိုင်မသွားအောင်အစိုးရအသုံးစရိတ်ဆက်လက်အတည်ပြုနိုင်ရေးဖြစ်ပါတယ်။ VOA လွှတ်တော်ဆိုင်ရာသတင်းတောက်ကက်သရင်းဂစ်ဆင်ရဲ့သတင်းဖေးပို့ချက်ကိုကိုသိန်းထိုင်ဦးကဆက်ပြီးပြောပြမှာပါ
။စက်တင်ဘာလ30ရက်နေ့အမေရိကန်အစိုးရအသုံးစရိတ်တက်တန်းကုန်ဆုံးမဲ့ရပ်မတိုင်ခင်လွှတ်တော်အစည်းအဝေးတွေကျင်းပနိုင်မဲ့လှုပ်လှုပ်ရက်ကဆယ်ရက်လောက်ပဲကျန်မာတော့တယ်။Republican Party အများစုလွှမ်းမိုးတဲ့အောက်လွှတ်တော်နဲ့ Democrat အများစုလွှမ်းမိုးတဲ့အထက်လွှတ်တော်အနေနဲ့အစိုးရလုပ်ငန်းတွေရပ်မသွားအောင်အသုံးစိတ်ကိုချိန်မီတက်တန်းတိုးဖို့မဖြစ်နိုင်ကြလောက်ချိန်နေပါ
Time is short and the only way
ချိန်ကတိတ်ကိုတူတော်မှာလေအစိုးရလုပ်ငန်းတွေရပ်တန့်မသွားအောင်ရှောင်ရှားဖို့တခုတည်းသောနည်းကအောက်လွှတ်တော်မှာရောအထက်လွှတ်တော်မှာပါပါတီနီယက်စလုံးပူးပေါင်းဆောင်ရွက်တာကိုပြရပါလိမ့်မယ်အောက်လွှတ်တော် Republican အမတ်တွေအတွက်တော့ရှစ်သတင်းပတ်အလုပ်ပြန်လုပ်ကြတဲ့အခါဒီလိုပါတီနှစ်ဖက်ပူးပေါင်းဆောင်ရွက်လို့စိတ်ရှိတယ်ဆိုတာပထမဆုံးပြသကြဖို့လိုပါတယ
်ဒီနေ့စော်ပိုင်းအစိုးရရဲ့အသုံးစိတ်ရာသားချက်တဲ့ပို့သွင်းမှုတောင်းတဲ့ကိစ္စမှာအပေးယူလို့ညှိနှိုင်းရခေါင်းလားဆိုပြီးအောက်လွှတ်တော်ဥက္ကဋ္ဌကေဗင်မက်ကတီကို Republican Party တွင် Conservative တွေကဝေဖန်ခဲ့ကြပါတယ် ကဲဘယ်မှာကတိကတော့ယာယီအသုံးစိတ်ဒီပြုပြီးဆိုရလုပ်ငန်းတွေလေပတ်နေမှာအသုံးစိတ်ကိစ္စညှိနှိုင်းမှုအချိန်ပိုရမယ်လို့ပြောဆိုထားတာပါလေလာသူတွေကတော့ Republican Party အတွင်းမှာဒီကိစ္စနဲ့ပတ်သက်လို့အပြင်းထန်သဘောထားကွဲလွဲခဲ့တယ်လို့မြင်ပါတ
ယ်negotiations
သူတို့ Republican Party အတွင်းမှာလည်းအပြင်းထန်ဆစ်ဆက်ညှိနှိုင်းနိုင်တယ်လို့သူတို့အခြေတင်ငင်းခုန်တာတွေရှိနေပါတယ်တကယ်ကိုရှစ်ဆက်မရပဲဖြစ်နေတဲ့အခြေအနေပါရေရှည်မှာအလုံးမဖြစ်တော့တဲ့လက္ခဏာကိုပြတာလားဆိုတော့ကျွန်တော်မသိပါဘူ
းလွှတ်တော်နေရာဒီအားလိုက်ရဲ့အပြည်သမ္မတ Biden ဆိုရချပြတဲ့ Ukraine ကိုဒေါ်လာဘီလီယံ40ထပ်ပြီးဦးစားပေးထောက်ပံ့ရေးကိစ္စကိုလည်းလွှတ်တော်အမတ်ဒီအခြေတင်ဆွေးနွေးပါလိမ့်မယ်စီးရင်းနဲ့လူသားချင်းစာနာမှုကူညီ Ukraine ကိုထောက်ပံ့ရေးကိစ္စပါကွန်ဆာဗေးတီဗ်တချို့ကတော့ယူကရိန်းကိုကူညီမပေးနိုင်အောင်ဟန်တာမယ်ဆိုပြီးပြောဆိုနေပါတယ
်ယူကရိန်းကိုဆက်ပြီးထောက်ပံ့ရေးမှာအောက်လွှတ်တော်အတွင်းက Republican တွေဘက်ကလိုလိုလားလားမရှိတော့မှာကိုတကယ်ပဲစိုးရိမ်ပါတယ်ယူကရိန်းမှာတိုးတက်မှုတချို့ရှိလာနေတဲ့အချိန်ကြမှာ American ပြည်ထောင်စုအတွင်းသဘောထားကွဲလွဲမှုတွေရှိနေတာကအချိန်အခါအဖြစ်တိတ်ကိုဆိုတဲ့အချိန်လို့ပြောရပါလိမ့်မယ
်အထက်လွှတ်တော်အမတ် Mitch McConnell ဟာယူကရိန်းကိုကူညီပေးရေးအဓိကထောက်ခံနေတဲ့အမတ်တူပါသူလုပ်ငန်းဆောင်ရွက်တာတွေအပေါ်မှာလည်းလူတွေကနီးကပ်စောင့်ကြည့်နေပါတယ်။စကားပြောရင်ဆက်ပြီးမလုပ်ရှားပဲနှစ်ကြိမ်စိုင်းသွားခဲ့တာကြောင့်ကျမကြီးနဲ့ပတ်သက်ပြီးတော့လူတွေကသူ့ကိုစောင့်ကြည့်နေတာပါ။ Mitch McConnell ကတော့သူ့ရဲ့ကျမကြီးကစိုးရိမ်စရာအနေထားမှာမရှိပါဘူးဆိုပြီးချွတ်ချော်ပေါ်ပေါ်ပြောပါလေ
။ One particular moment of my time back home
ကြီးခဲ့တဲ့သတင်းပတ်အတွင်းမှာကျွန်တော်နဲ့ပတ်သက်လို့သတင်းဌာနတွေတော်တော်များများအာရုံစိုက်တာခံခဲ့ရပါတယ်။ဩဂုတ်လကကျွန်တော်အတွက်အလုံများခဲ့တယ်လို့အလုတ်ဖြစ်အောင်လုံနိုင်ခဲ့တဲ့လလိုပဲပြောရမှာပါ
အထက်လွတ်တော်ဆရာဝန်တွေကတော့ Mitch McConnell မှာလေးဖြတ်တာမျိုးတက်တက်တဲ့လေးတင်နှုံးဖြတ်တာမျိုးယောဂမျိုးမရှိပါဘူးလို့ပြောပါတယ်ထက်လွတ်တော် Republican အမတ်အများစုကလည်းသူဆက်ပြီးဥဆောင်နိုင်သေးတယ်ဆိုတော့အခိုင်အမာယုံကြည်နေစေဖြစ်ပါ
ဘူး I don't know that anyone has a responsibility to lay off
Ryan Jamayi ဆေးဘက်ဆိုင်ရာမှတ်တမ်းအားလုံးကိုချပြဖို့တာဝန်ရှိမရှိတော့ကျွန်တော်မသိပါဘူးကျွန်တော်တို့ကိုသူခေါင်းဆောင်နေတာမြင်ရသမျှလွှတ်တော်အတွင်းအဖွဲ့အစည်းကိုစီမံနေတာတွေမှာလုံနိုင်နေတာတွေတွေ့ရပါတယ်။ငွေကြေးရံပုံငွေတွေရအောင်ဆက်လုပ်နေတယ်၊လူတွေရွေးချယ်ခံရဖို့လုပ်နေတယ်။အရေးကြီးတဲ့မူဝါဒတွေနဲ့ပတ်သက်လို့လည်းကျွန်တော်တို့ကိုညွှန်ကြားတာတွေလုပ်နေပါတယ်
။အမေရိကန်လွှတ်တော်အမတ်တွေကငွေကြေးအမြောက်အများသုံးစွဲဖို့အတည်ပြုထားတဲ့ NDAA ကိုအမျိုးသားလုံခြုံရေးလုပ်ပိုင်ခွင့်နဲ့ပတ်သက်လို့လည်းဆွေးနွေးကြပါလိမ့်မယ်။တန်းထောင်ပေါင်း186ဘီလီယံသုံးစွဲရေးပြီးခဲ့တဲ့နှစ်တွေရာသီကအတည်ပြုထားတဲ့ဥပဒေနဲ့အပြိုင်ထပ်ပေါ်လာပြီးသဘောထားကွဲလွဲချက်တွေရှိနေတဲ့ဥပဒေကြောင့်လည်းဒီကိစ္စကလွတ်တော်အတွင်းအခြေအနေငင်းခုန်ကြမယ်ထိတ်တန့်အကြောင်းအရာတခုဖြစ်နေကြောင်းပါခင်ဗျာကျွန်တော်သိထားယူပ
ါဒါကတော့အမေရိကန်အစိုးရရဲ့လှုပ်ဆောင်ချက်တွေနဲ့အမေရိကန်လွှတ်တော်တို့ရဲ့အခြေအနေတွေနဲ့ပတ်သက်ပြီးကိုသိန်းထိုင်ဟူပြောပြသွားတာဖြစ်ပါတယ်ဆက်လက်ပြီးတော့လာမယ့် G20 အစည်းအဝေးနဲ့ဆိုင်တဲ့သတင်းဆောင်ပါတစ်ပုဒ်ကိုတင်ပြပါအောင်မယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာအိန္ဒိယနိုင်ငံမှာဒီသတင်းပတ်ကုန်စတင်ကျင်းပမဲ့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20 G20 နိုင်ငံတွေရဲ့ထိပ်သီးညီလာခံကိုတက်ရောက်မှာဖြစ်ပါတယ်။ရာသီဥတုဖောက်ပြန်ပြောင်းလဲမှုကြွေးမြေပြဿနာရုရှားယူကရိန်းကြီးကြော်ဆက်စတာတွေနဲ့ပတ်သက်ပြီးဒီညီလာခံအတွင်းဆွေးနွေးဖို့ရှိသလိုအဖွဲ့ဝင်အစ်တွေကိုလည်းကြိုးစို့လက်ခံသွားဖို့ရှိပါတယ်။ VOA သတင်းတောက် Anita Powell သတင်းပေးပို့ထားတာကိုကိုအောင်အောင်ကပြောပြမှာပါ။
အိန္ဒိယနိုင်ငံမှာကျင်းပမဲ့ချမ်းသာကြွယ်ဝပြီးဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတွေနဲ့ဖွဲ့စည်းထားတဲ့ G20 ထိပ်သီးညီလာခံမှာသမ္မတဂျိုးဘိုင်ဒန်အနေနဲ့သူ့ရည်မှန်းချက်တွေအကောင့်တွေဖော်ဖို့အားခက်ထားပြီးမျှော်လင့်ချက်ကြီးကြီးမားမားထားထားတယ်လို့အင်ဘူရိုကပြောပါရယ
် We hope this G20 summit
ဆိုင်ခေါ်မှုခက်ခဲတွေကြုံရပြီးပင်လဲကမ္ဘာအဓိကစီးပွားရေးအင်အားကြီးနိုင်ငံတွေအတူတူလက်တွဲလုပ်နိုင်တယ်ဆိုတာဒီ G20 အစည်းအဝေးကပြပါလိမ့်မယ်။ဒါကြောင့်ကျွန်တော်တို့ New Delhi ကိုသွားတာပါ။အဓိကအယုံစိုက်တဲ့ကဖွံ့ဖြိုးဆဲနိုင်ငံတွေအကျိုးအတွက်လှုပ်ဆောင်ပေးဖို့ပါ။အမေရိကန်ပြည်သူတွေအတွက်ရာသီဥတုပြောင်းလဲမှုတိုက်ဖြတ်ရေးနဲ့ဤပညာလိုတခြားဥစားပေးကိစ္စတွေတိုးတက်အောင်လှုပ်ဆောင်ဖို့တစ်ချိန်တည်းမှာတကယ်ပဲမဖြစ်မနေအကောင့်တွေပေါ်ဖို့ခိုင်ခိုင်မာမာဆုံးဖြတ်ထားတဲ့ဆိုတာ G20 အစည်းအဝေးကနေပြဖို့ပါ။
New Delhi မှာကျင်းပမဲ့ထိပ်သီးညီလာခံအတွင်းတက်ရောက်ကြတဲ့ကိုယ်စားလှယ်တွေအနေနဲ့ Russia Ukraine ကြီးကြော်စေရာဒီဥရုပူနေဖောက်ပြန်မှုဖွံ့ဖြိုးဆဲနိုင်ငံတွေကိုငွေကြေးထောက်ပံ့ပေးတဲ့အဖွဲ့အစည်းတွေပြုပြင်ပြောင်းလဲဖွဲ့စည်းဖို့နဲ့အာဖရိကသမဂ္ဂအဖွဲ့ဝင်တွေဖြစ်လာရေးကိစ္စတွေဆွေးနွေးကြမှာပါဒါ့အပြင်လည်း G20 အဖွဲ့ဝင်အဓိကနိုင်ငံတွေဖြစ်တဲ့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တရုတ်နိုင်ငံသမ္မတရှီဂျင်းပင်တို့ကတော့ဒီညီလာခံကိုတက်ရောက်မှာမဟုတ်ပါဘူ
း But I think it's good news.that Putin yet again
Putin နဲ့ဒီအစည်းအဝေးကိုမတက်ဖက်နေတာဟာသတင်းကောင်းလို့ကျွန်တော်ကတော့မြင်ပါတယ် ပြီးခဲ့တဲ့နှစ်ကလည်းဘာလီမှာသူအစည်းအဝေးမတက်ခဲ့ပါဘူးတရုတ်သမ္မတရှီဂျင်ပင်လည်းမတက်ပါဘူးဒီတော့တခြားနိုင်ငံတွေအနေနဲ့လှုပ်ရှားဆောင်ရွက်ဖို့အတော်လေးပိုပြီးလွယ်ကူပါတယ
်အမေရိကန်ဘက်ကတော့တရုတ်နဲ့တွေ့ဆုံဖို့မျှော်လင့်ထားသေးပါကျွန်တော်စိတ်ပျက်မိပါတယ်ဒါပေမဲ့သူ့ကိုကျွန်တော်တွေ့ပြအောင်တွေ့မှာပါလို့အမေရိကန်သမ္မတဂျိုးဘိုက်ဒန်ကပြောသွားတာပါနှစ်နိုင်ငံခေါင်းဆောင်တွေဘယ်တော့ဘလို့တွေ့ကြမလဲဆိုတာတော့အမေရိကန်ဘက်ကပြောမထားပါဘူးတရုတ်နိုင်ငံကအခုနောက်ဆုံးထုတ်ပြန်လိုက်တဲ့မြေပုံကိစ္စနဲ့ပတ်သက်ပြီးတော့လည်းတရုတ်နဲ့အိန္ဒိယကြားပြည်လည်အောင်ဖြစ်ရှင်းဖို့သုံးသက်သူတွေကမျှော်လင့်နေပါတယ်
the geopolitical tensions
but we win နိုင်ငံရေးတင်းမာမှုတွေကတော့ G20 အစည်းအဝေးကာလမတိုင်ခင်ကတည်းကတည်ကြပေါက်ရှိနေကြတာပါတင်းမာမှုတွေမြင့်မားလာတယ်အခုထိပ်သီးစည်းဝေးမှာဒီကိစ္စကိုအာရုံစိုက်တာကစိတ်ကူးရင်သက်သက်မဟုတ်ပါဘူးကျွန်မမျှော်လင့်တာကတော့အစည်းအဝေးမျိုးပေါင်းအနေနဲ့စီးပွားရေးကိစ္စတွေကိုအာရုံစိုက်ပြီးမြင်တယ်နေကြတင်းမာမှုအရေးကိုတည်ကြခေါင်းစဉ်ခွဲတစ်ခုအနေနဲ့ဆွေးနွေးဖို့အစီအစဉ်နိုင်ပါတယ်
G20 ဖွဲ့ဝင်တဲ့အနေနဲ့မတူခြားတဲ့အနေအထားတွေကိုကြော်လာပြီးကမ္ဘာတစ်လွှာတက်ရောက်မှုကြီးမားတဲ့ World Bank လို့အဖွဲ့အစည်းတွေကိုပြုပြင်ဖွဲ့စည်းဖို့လိုအပ်တာကိုလည်းသူကထောက်ပြပါတယ
် And what those reforms if they actually go through
ပြုပြင်ပြောင်းလဲမှုကဘာတွေလဲတကယ်ပဲဆက်လုပ်မယ်ဆိုရင်ကမ္ဘာပြည်သူတွေကောင်းကျိုးလို့ကျမတို့ပြောနေတာတွေကိုအာရုံစူးစိုက်ပြီးတော့လုပ်ရပါလိမ့်မယ်ဥရုယာဒီဖောက်ပြန်ပြောင်းလဲမှုကယောဂါကာကွယ်ရေးပြင်ဆင်မှုခိုင်ခန့်မှုအားနေတာစားနေရခါဖူလုံမှုဆိုတာတွေပါကမ္ဘာပြန်အပါဝင်ငွေကြေးအဖွဲ့အစည်းတွေအနေနဲ့ဈေးခွက်ထဲဝင်လာစတိုင်းပြည်တွေဝင်ဝင်နေပါတဲ့တိုင်းပြည်တွေကိုဦးစားပေးကာလအနေနဲ့နောက်ထပ်ငွေကြေးထောက်ပံ့မှုစဉ်းစားလာနိုင်ပါတယ
်အခုလာမယ့်စနေနေ့မှာ G20 ထိပ်သီးညီလာခံစတင်ကျင်းပမှာပါခင်ဗျာ
ဒါကတော့ကိုအောင်အောင်တင်ပြပေးသွားတာဖြစ်ပါတယ်အခုဆက်လက်ပြီးတော့မြန်မာနိုင်ငံဘက်ကတိုက်ပွဲသတင်းတစ်ပုဒ်ကိုတင်ပြပါောင်းမယ်ကရင်ပြည်နယ်ဖားပုံခရိုင်ကမာမောင်းမြို့ကအထွေထွေအုပ်ချုပ်ရေးဦးစီးဌာနရုံးကိုစက်တင်ဘာလ9ရက်နေ့ကဒရုန်းနဲ့တိုက်ခိုက်ခဲ့တဲ့အတွက်အစည်းအဝေးတက်ရောက်လာတဲ့တာဝန်ရှိသူတို့သေဆုံးသွားခဲ့တယ်လို့ကော့ဂရိတ်မြို့နယ်ထဲမှာလည်းဒီအပိုင်းတွေစစ်ကောင်စီတပ်သားတွေကိုဒရုန်းနဲ့တိုက်ခိုက်ခဲ့တာတွေရှိပါတယ်ဒီလိုသတင်းတွေကိုတော့ VOA သတင်းတောက်မတ်အေးအေးမှာကပြောပြမှာပါ
ကရင်ပြည်နယ်အတွင်းစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလူမျိုးရေးတပ်နဲ့ပူးပေါင်းတပ်ဖွဲ့တွေရဲ့တိုက်ပွဲတွေဟာ KNU ရဲ့တပ်မဟာအသီးသီးမှဖြစ်ပွားနေပြီးဖားပုံခရိုင်ကမမောင်မြို့နယ်ထဲမှာတော့စက်တင်ဘာလ9ရက်နေ့ကကမမောင်မြို့ကအထွေထွေအုပ်ချုပ်ရေးဦးစီးဌာနရုံးကိုဒရုန်းတွေနဲ့တိုက်ခိုက်ခဲ့ကြတယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးကပြောပြပါတယ
်ကမမောင်ထိုးအုပ်ရုံးမြို့နယ်အုပ်ချုပ်မြို့နယ်မှုပေါ့မြန်မာပြည်ကြီးပါကြာထရုတ်ရုံးကိုကျွန်တော်အဲဒီဂျုံတက်ခွဲရနေတော့ဖုန်းနဲ့ကျဲချတဲ့အချိန်မှာမြန်မာအုပ်ချုပ်ရေးမှုသူတည်ဆုံးသွားတယ်ပြန်ထိလိုက်တယ်ရမ်းတဲ့သူတွေရှိတယ်လို့သိရတယ်ဗ
ျကရင်ပြည်နယ်ကော့ဂရိတ်မြို့နယ်ထဲမှာလည်းဒီရဲ့ပိုင်းတွင်းမှာပဲအန်ကလောင်တရားထိတ်မှာစစ်ကောင်စီတပ်သားတွေကို KNU နဲ့ပူးပေါင်းတက်ခွဲတွေဘက်ကဒရုန်းတွေနဲ့တိုက်ခတ်မှုတွေလုပ်ခဲ့သေးတာကြောင့်အတိအပြောက်တည်ရှိခဲ့တယ်လို့လည်းပြောပါတယ
်။၅ရက်နေရပါတော့နော်၅ရက်နေမနေ့ဆယ်နေလောက်ပါပြီးတော့စကားစာအင်အား10ယောက်ကတော့ပြင်းပုံးလာတော့ဒီကျွန်တော်ဖွင့်နေတဲ့ဒီရက်တကုန်းကြားမှာရှိတဲ့အန်ဂလောင်တရားပေါ့ပြည့်ချန်သားမှာပေါ့သူတို့ပြင်းပုံးလာတော့အဲ့ဒါကိုကျွန်တော်တို့ဖွဲ့က short drive ကိုတက်ဖုန်းဖွဲ့တာပေါ့နော်အဲ့ဒါဘုံကြီးတုံးလုံးနဲ့ဘုံကြီးတုံးလုံးနဲ့60မှာဘုံကြီးတုံးလုံးနဲ့ရူဘုံကြီးတုံးလုံးအဲ့ဒါနှစ်ခေါက်ကတိကျတော့သူတို့ဒီဥတီဆုံးလို့ကျွန်တော်သိရတယ
်စက်တင်ဘာလ3ရက်နေ့ကလည်းခရင်ပြည်နယ်မြဝတီမြို့မှာမြဝတီခရိုင်ရဲစခန်းကိုခရင်မျိုးသားအစည်းအရုံး KNU နဲ့ပူးပေါင်းတပ်ဖွဲ့တွေကဒရုန်းတွေနဲ့တိုက်ခတ်ခဲ့တာကြောင့်စစ်ကောင်စီအရာရှိဗိုလ်မှူးတွေခရိုင်အုပ်ချုပ်ရေးမှူးနဲ့အဖွဲ့ဝင်တချို့တေဆုံးခဲ့တာတွေလည်းရှိခဲ့ပါတယ်ရှင်
ဒါကတော့မတ်အေးအေးမှသတင်းပို့တင်ပြသွားတာဖြစ်ပါတယ် VOA ရဲ့တောက်ချာနေမနေ့ဘက်သံလွင့်စီစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လက်တင်ပြမယ့်အကြောင်းအရာတစ်ခုကတော့မြန်မာနိုင်ငံအပါအဝင်ကမ္ဘာတဝှမ်းမှာမိုးများတာမုန်တိုင်းတိုက်တာလို့သဘာဝဘေးအန္တရာယ်တွေဒါပြင်ကြောက်တူးတာအစာအုပ်ဆောက်တာတွေလို့လူတွေလုတဲ့အန္တရာယ်တွေကြောင့်မြေပြိုကျပြီးအသက်ဆုံးရှုံးတဲ့အထိအန္တရာယ်ကြီးမားမှုတွေရှိပါတယ်မြေပြိုကျတဲ့ဖြစ်စဉ်ကြောင့် AFP ပုံပြရုပ်တံကိုအခြေခံပြီးမတ်အေးတနာကြောကတင်ပြထားပါတယ
်မြေပြိုကျမှုဆိုတာမြေဆွဲငင်အားကြောင့်ကြောက်တုံးကြီးတွေပြိုပြက်တွေဓာတ်မောင်းဖို့မြေကြီးတွေလျှော့ကြတာဖြစ်ပါတယ်ပုံမှန်ဆိုတင်းကျိန်ခိုင်မြဲတဲ့မြေဆိုင်ခဲကမိုးများတာလို့ငရင်လို့မိလောင်ပောက်ကွဲမှုနှင်းရေပြောတာနဲ့တော်မီစတဲ့သဘာဝဘေးအန္တရာယ်တွေ ဒါမှမဟုတ်လမ်းခင်းတာမိုင်းတူတာတွေလိုလူတွေကြောင့်မြေပြိုကျမှုဖြစ်ပါတယ်။မြေပြိုကျမှုကအခြေခံပုံစံ၄မျိုးရှိပါတယ်။ပြုတ်ကျတာတောင်စုံကနေကြောက်တုံးကြီးတွေပြုတ်ထွက်ပြီးတော့လေထဲကနေပြုတ်ကျတခါတလေတောင်ဆောင်ကနေလိမ့်စင်ကြတာပါ။ပြုတ်ကျတာကြောက်သားတို့ကသူ့အောက်ကမြေကြီးကပြုတ်ထွက်ပြီးတော့ရှစ်ကိုပြုတ်ကျတာပါ။အများအားဖြင့်ကြောက်သားတို့အောက်ခြေကနေစပြုတ်ထွက်တာဖြစ်ပါတယ်။ရှော့ကျတာမြေချိုင်းဝင်ပြိုကျတာကစောင်းနေပြီးတော့ခုံးနေတဲ့မျက်နှာပြင်တခြားမှာဖြစ်တတ်ပါတယ်။မြေကြီးဆိုင်ခဲလိုက်ခြင်းနှိမ်ဝင်ပြိုကျတာဖြစ်ပြီးတော့အောက်ခြေမြေကြီးတွေအောက်ကိုကျွံ့ဝင်ခြင်းမှာအပေါ်ချမ်းကနောက်ပြန်လှန်ပြိုကျပါတယ်။ကြောက်လွာကွဲထွက်ပြိုကျတာကကြောက်လွာပြည့်ရွေကျော်မှာဖြစ်လေရှိပါတယ်။မြေကြီးဆိုင်ခဲကြီးကြားမှာပြတ်ထွက်ပြီးတော့အောက်ကိုနဲ့အပြင်ကိုအချိန်ပြည့်ပြည့်နဲ့ပြုတ်ထွက်တာပါ။စီစဉ်ကွာကြမှုရှုံမြေတွေကြောက်တုံးတွေတစ်ပင်တွေတောင်ဆောင်ကနေပြီးတော့အရှိန်ပြင်းပြင်းနဲ့ရှော့ကြပြီးတော့တစ်ခါတလေအဆောက်အုံတွေပါတပါးလဲပါသွားပါတယ်။အဲ့လိုမြေပြိုရှော့ကြတာမျိုးကကြိုတင်မသိရှိနိုင်မနဲ့မြေနေရာကျဲကျဲပြင်းပြင်းမှာအပြည့်အစုံအသေးပြောက်များစေပါတယ်။မြေပြိုကျမှုတွေကြောင့်နှစ်ဆင်လူပေါင်းထောင်နဲ့ချီအသက်ဆုံးရှုံးရပါတယ
်။ဒါကတော့မြေပြိုကျမှုတွေအကြောင်း AFP ရုပ်ပြအတန်တစ်ခုကိုခြေခံပြီးတော့မတ်အေးတန်တာကြော်ပြောပြသွားတာဖြစ်ပါတယ
်။အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာမြန်မာစစ်တပ်ဟာဒီမိုကရေစီနှိကျရွေးချယ်တင်မြှောက်ထားတဲ့အယက်သားအစိုးရကိုအာဏာသိမ်းပြီးဖြုတ်ချခဲ့ပါတယ်။အာဏာသိမ်းပြီးနောက်ပိုင်းမှာဆန္ဒရှင်တွေဟာမြန်မာပြည်သူတွေအပေါ်ဖိနှိပ်ဖို့ပြင်းထန်တဲ့နှီးလန်းတွေအသုံးပြုလာခဲ့ပါတယ်။မြန်မာစစ်ဆိုရဟာအာဏာသိမ်းပြီးကတည်းကနိုင်ငံသား3,900ခန့်ကိုတပ်ဖြတ်ခဲ့ပါတယ်။မကြသေးမီကညောင်ကုန်းချေးရွာအနီးမှာတိုက်လေရင်နဲ့ရဟတ်ရင်တွေတုံးပြီးလေကြောင်းကတိုက်ခိုက်မှုကြောင့်အရက်သား12ဦးသေဆုံးခဲ့ပါတယ်။မကြသေးမီကအမေရိကန်ဗန်နိုင်းဌာနရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံအလဲပိုင်းစကိုင်းတိုင်းဒေသရှိချေးရွာတွေမှာလေကြောင်းတိုက်ခိုက်မှုကြောင့်အမျိုးသမီးတွေနဲ့ကျောင်းနေအရွယ်ကလေးငယ်အပါအဝင်အရက်သား80ဦးသေဆုံးခဲ့ရပါတယ်။ဒီလိုဆက်ဆုပ်ဖွဲ့ရာလုပ်ရက်တွေကိုတုံ့ပြန်တဲ့အနေနဲ့ American Banai ဌာနနိုင်ငံသားပိုင်ဆိုင်မှုထိန်းချုပ်ရေးယုံ OFAC ကသမ္မတအမိန့်ပြန်တန်း143/14နဲ့အညီမြန်မာနိုင်ငံအပေါ်ပိတ်ဆို့အရေးယူမှုတွေထဲမှာလေရင်လောင်စာဆီကဏ္ဍကိုတိုးချဲ့ထည့်သွင်းအရေးယူလှုပ်ဆောင်ရဲရှိပါတယ် OFAC အနေနဲ့မြန်မာစစ်တပ်အတွက်လေရင်စီတင်သွင်းတူလောင်ခြင်းနဲ့ဖြန့်ဝေခြင်းကဏ္ဍတွေမှာပါဝင်ပတ်သက်နေတဲ့လူပုဂ္ဂိုလ်2ဦးနဲ့အဖွဲ့အစည်း3ခုကိုပြစ်မှတ်ထားအရေးယူခဲ့ပါတယ်။ဒေါ်ခင်ဖြူဝင်းကိုအရင်ကတည်းကမြန်မာစစ်တပ်ရဲ့ကာဝေးဝန်ကြီးဌာနအတွက်အလုပ်လုပ်ကင်ပေးနေတဲ့အဖွဲ့အစည်းဖြစ်သတ်မှတ်ထားတဲ့အာရှနေအုပ်စု Asian Sun Group အောက်ကကုမ္ပဏီတွေနဲ့တွဲဖွဲ့လုပ်ကင်တဲ့အတွက်တန်ခတ်အရေးယူခဲ့ပါတယ်။ဒေါ်ခင်ဖြူဝင်းဟာစင်ကာပူအခြေစိုက်ကုမ္ပဏီ3ခုဖြစ်တဲ့ Shun Swain Company Limited PEIA PTE Limited နဲ့ PEI Energy PTE Limited တို့ကိုလည်းပိုင်ဆိုင်သူဖြစ်ပါတယ်ဒီကုမ္ပဏီတွေကိုလည်းတန်ခတ်ရေးယူထားပါတယ်ဦးစောမင်းထွန်းဆိုတဲ့နောက်ထပ်လူပုဂ္ဂိုလ်တဦးကိုလည်းအာရှနေအုပ်စုအောက်ကကုမ္ပဏီ၁၁ခုရဲ့ပိုင်ဆိုင်မှုနဲ့အုပ်ချုပ်မှုဆိုင်ရာတာဝန်တွေကိုဒေါက်ခင်ဖြူဝင်းကသူ့ကိုလွှဲပြောင်းပေးပြီးနောက်မှာတန်ခတ်ရေးယူထားပါတယ်သမ္မတအမိန့်143/14အရအမေရိကန်ပြည်ထောင်စုအတွင်းကဒေါက်ခင်ဖြူဝင်းနဲ့ဦးစောမင်းထွန်းတို့ပိုင်ဆိုင်တဲ့ပိုင်ဆိုင်မှုတွေပိုင်ဆိုင်မှုပစ္စည်းဆိုင်ရာအကျိုးစီးပွားတွေနဲ့အစုအဖွဲ့တွေဒါမှမဟုတ်အမေရိကန်နိုင်ငံသားတဦးကသူတို့နဲ့ဆက်နွယ်နေတဲ့ပစ္စည်းတွေကိုပိုင်ဆိုင်တာထိ ंछ ုပ်တာတွေကိုအမေရိကန်ဗနိုင်းဌာနကပိတ်ဆို့ရေးယူပြီးဒီပိုင်ဆိုင်မှုအလုံးကိုလည်းနိုင်ငံသားပိုင်ဆိုင်မှုထိ ंछ ုပ်ရေးယုံ OFAC ကိုသတင်းပို့တင်ပြရမှာဖြစ်ပါတယ်စစ်ဆိုးရအတွက်အရေးကြီးတဲ့နောက်ထပ်ကဏ္ဍတစ်ခုကိုပြတ်မှတ်ထားပြီးကျွန်တော်တို့ရဲ့ပိတ်ဆို့ရေးယူမှုအခွင့်အာဏာကိုချက်ထွင်လိုက်တာကနိုင်ငံသားတွေကိုဖိနှိပ်နိုင်တဲ့အရင်းအမြစ်တွေကိုဆန္ဒရှင်တွေထပ်မံဆုံးရှုံးသွားမှာဖြစ်တယ်လို့အမေရိကန်ဗန်နိုင်းဝန်ကြီးဌာနအကြမ်းဖက်မှုနဲ့ငွေကြေးသတင်းအချက်အလက်ဆိုင်ရာဌာနအတွင်းဝင် Brian Eil Nelson ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့လွတ်လပ်ရေးနဲ့ဒီမိုကရေစီကိုလိုလားတောင်းဆိုနေကြတဲ့မြန်မာပြည်သူလူထုအပေါ်ကူညီပံ့ပိုးဖို့ဆက်လက်ပြီးတန်ဋိဌာန်ချထားပါတယ
်။အမေရိကန်စုရရဲ့သဘောထားအမြင်အာဘူကိုတင်ပြလို့ပြီးပါပြီ။
အခုတင်ပြခဲ့တဲ့အာဘော်ကတော့အမေရိကန်အစိုးရရဲ့အာဘော်သားဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းသိစေအပ်ပါတယ် VOA ရဲ့တောက်ချာနေမနေ့ပတ်အတန်လွင့်စီစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာပါခင်ဗျာ VOA ရဲ့တောက်ကြာနေမနေ့ဖက်ရေဒီယိုရုပ်သံအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရေဒီယိုအသံလွှင့်အစီအစဉ်တွေကိုတော့ line meter 25 kHz 11113ရောက် line meter 40 kHz 9413ရောက် line meter 50 kHz 5805တို့ကနေထုတ်လွှင့်နေတာဖြစ်ပါတယ်ဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥကောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုဝင်းမင်းတင်ပြတဲ့ကျမ်းမာရေးအစီအစဉ်နဲ့တိုင်းရင်းသတင်းလွှာတွေကိုဇက်တိုက်ထုတ်လွှင့်အောင်ဖြစ်ပါတယ်အခုပထမအဆုံးအနေနဲ့ကတော့ဥအောင်ခင်တင်ပြတဲ့မြမအရေးသုံးသက်ချက်အစီအစဉ်ဖြစ်ပါတယ်အကြဆုံးများလာတဲ့စစ်ကောင်စီတပ်မှအင်အားပြုံးတိမှုရှိနေသလိုတော်လန်ရေးတပ်ဖွဲ့တွေအချင်းချင်းပြက်ခတ်နေတာဟာလည်းအင်အားပြုံးတိမှုရှိနေပုံကိုဥအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ
်နိုင်ငံတကာမြမသတင်းအဖွဲ့BNI ရဲ့စရင်းမှာ2021မေလဇန်းကစပြီးလွန်ခဲ့တဲ့ဩဂုတ်လ10ရက်နေ့အထိနှစ်နှစ်ကျော်ကာလအတွင်းတိုင်းနယ်ပြည်နယ်ကတိုက်ပွဲတွေကိုဖော်ပြပါတယ်။စကိုင်းတိုင်းမှာတိုက်ပွဲအများဆုံးဖြစ်ပွားပြီးမကွေးတိုင်းမှာဒုတိယအများဆုံးဖြစ်ပွားပါတယ်။ရှင်းပြည်နယ်မှာတတိယအများဆုံးဖြစ်ပွားပြီးကရင်နီပြည်နယ်မှာသရုတ်ထအများဆုံးဖြစ်ပွားပါတယ်။နေပြည်တော်နယ်မြေမှာတိုက်ပွဲအ ਨੇ ဆုံးဖြစ်ပွားဝင်တဲ့တိုင်းနယ်ပြည်နယ်အားလုံးမှာခုခံစစ်အ ਨੇ နဲ့အများရှိတာမို့စစ်ကောင်စီအင်အားပြုံးတီးနေတာတွေ့ရပါတယ်။တိုက်ပွဲတိုင်းမှာအထိနာနေတဲ့စစ်ကောင်စီတပ်မကြာမီအရင်နှိမ့်လိမ့်မယ်လို့ကချင်ဘိုဂျိုကြီးအန်ဘန်ဒကရင်နီဘိုဂျိုကြီးအောင်မြတ်နဲ့ကရင်ဘိုဂျိုကြီးတမလာသောတို့ကမကြာမီကပြောသွားတာကိုဩဂုတ်လ18ရက်နေ့ထုတ်အေယာဝတီစာဆောင်မှာဖော်ပြပါတယ်။လန်ဒန်အခြေစိုက်နိုင်ငံတကာမဟာဗျူဟာလေးလာရေးဌာန WIWS ကစစ်အာဏာသိမ်းပြီးနောက်28လအတွင်းခုခံစစ်ဖြစ်ပွားမှုကိုလေ့လာရမှာတိုက်ပွဲပေါင်း 8,000 နီးပါးလက်လုံမိုင်းတိုက်ခိုက်မှု 3,000 နီးပါးဒရုန်းတိုက်ခိုက်မှု 950 နဲ့အခြေခံအဆောက်အုံတိုက်ခိုက်မှု 3,000 နီးပါးရှိတယ်လို့မှတ်တမ်းတင်ထားပါတယ
်တိုက်ခိုက်မှုတွေများလာတာနဲ့အတူစစ်ကောင်စီရဲ့အင်အားပြုံးတိမှုရာဂိုင်းတုံးတိုးပွားလာတာတွေ့ရပါတယ်။တိုက်ပွဲမှာတိုက်ဆုံမှုတပ်ကထွက်ပြေးမှုစီရီယမ်လုံးမှုထွက်ခွင့်ရမှုစတာတွေကြောင့်ပြင်းမြအင်အားပြုံးတိမှုဟာနှစ်ရာဂိုင်းတုံးနဲ့ဆယ်ရာဂိုင်းတုံးကြားမှာရှိနေတယ်လို့ခန့်မှန်းကြပါတယ်။စစ်ကောင်စီရဲ့တိုက်ခတ်ရေးတိုင်ရင်နဲ့လက်ရုံးတိုင်ရင်စုစုပေါင်းမှာ2000ခွဲလောက်ပဲရှိတယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရကခန့်မှန်းထားပါတယ်။နှစ်နှစ်အတွင်းခုခံစစ်မှာတေဆုံးသွားတဲ့စစ်ကောင်စီတပ်သား3000နီးပါးရှိပြီးဒဏ်ရာသူ1000ကျော်ရှိတယ်လို့ဆိုပါတယ်ပြည်သူ့ဘက်ကကူးပြောင်းလာတဲ့တပ်သားနဲ့ရဲသား13000ကျော်ရှိပါတယ်စစ်တပ်စုဆောင်းနေကြဖြစ်တဲ့အညာဒေသတစ်ခွင်လုံးခုခံစစ်ဆင်နွှဲနေတာမို့တပ်သားတွေရရှိဖို့ခက်ခဲနေပါတယ်2023ခုနှစ်နှစ်ဦးပိုင်းမှာစကားစလေ့ကျင့်ရေးတပ်10တပ်မှတပ်သားတွေဥယျာဉ်900ခန့်သာရှိပါတယ်
စစ်ပြင်းအားယောနယ်လာလို့စစ်ကောင်စီတပ်ဟာတဖြည်းဖြည်းသေးငယ်လာတယ်လို့သူတေသည့်ရဲမျိုးဟင်းကသုံးသပ်ပါတယ်စစ်ကောင်စီတပ်မှာအင်အားတသိန်းခွဲလောက်ရှိပြီးစစ်သား9000ကျော်ပဲရှိလိမ့်မယ်လို့ဆိုပါတယ်ကြီးတဲ့အင်အားကျုံ့ရှုံလာတဲ့အတွက်လေတပ်အင်အားကိုဦးစားပေးလာတယ်လို့သိရပါတယ်စစ်ကောင်စီလက်ထက်မှာတရင်900ကျော်ရှိတယ်ဆိုပေမဲ့တရင်မှာအင်အား200အောက်သာရှိတယ်လို့ရဲမျိုးဟင်းကဆိုပါတယ်စီမအဓိကဖြစ်တဲ့ချင်းမြန်တိုင်ရင်မှာလဲအင်အားမပြည့်စုံပါဘူး90သာရှည်တန်းထွက်နိုင်ပါတယ်ရှစ်ကောင်စီတပ်ဟာတလတစ်ထောင်လုံးနဲ့ပြုံးတင်းနေလို့ပြူစောထီးတွေကိုစုဆောင်းနေရပါတယ
်အညာစစ်နယ်မြေမှာအမြေမျိုးမျိုးနဲ့ဖွဲ့စည်းထားတဲ့ PDF ပေါင်း900ကျော်ရှိတဲ့အနက်450လောက်ဟာမြေပြင်မှာလှုပ်ရှားကြတယ်လို့မဟာဗျူဟာလိလာရေးဌာနကဆိုပါတယ်အညာမှာစစ်ကောင်စီထိန်းချုပ်တဲ့နေမြေဟာအလွန်နှဲပါနေပါတယ်။လွန်ခဲ့တဲ့နှစ်အထိအညာက PDF တွေဟာတရုံထိုးလက်လုတ်တနတ်တွေနဲ့တိုက်ခိုက်ခဲ့ကြတာပါ။ဒါပေမဲ့2023ကစပြီးမောင်းပြန်ရိုင်ဖယ်တွေကိုကင်ဆောင်ပြီးတိုက်ပွဲဝင်နေကြပါတယ်။ Dilo Chini Ma PDF Tapwedi Chin Chin Sunita Ja Chisa B Taipwe Win Mesu Yen Sikong Si Tane Puso T Tadigo A good abubi chi mona mapchibari. Dabi met dona e a pueja put and moody she labi a chin chin pikalu tesongyarari ha saying ago pyondi the lo chenivari.
Sikong si ta in a pyondi mu miabia lajine dona e tapwari to wa lajina who can see it with Kaune and Ala Pipari? Dabi me and ya di raga tonae tapuerima, NUG and Mudani in USA, lay out can tapueri hidalu, Mimido Pala, Kotu Gota, Lina Yadi de Abuadu Leshivare. Daja tonae tapueri dema, Pripe card with Pontai Muri Pipi, Picalo, this owner we are, and are Pioni the Lupinibare. အခြေစိုက်နေမြင်တဲ့ပတ်သက်ပြီးအချင်းချင်းပြစ်ခတ်ကြတွေဟာတပြည့်ပြည့်များပြားလာပါတယ်။လက်နက်ကင်တော်လိုင်းမှာလောက်ကင်ဆောင်ရွက်ပုံတွေမတူကြပေမဲ့ရှောက်တဲ့လမ်းချင်းတူတာကြောင့်တလီတဲစီတခီးတဲသွားသူတွေအချင်းချင်းတန်းနိုင်ရွေးညီညီညွတ်ညွတ်ဖေးဖေးမမနဲ့ပန်းတိုင်အောင်ဘွဲကိုသာအာယုံပြုတ်ပြီးလမ်းလျှောက်ကြဖို့လိုအပ်ကြောင်း
NUG ရာယူသမရကစွန်လိုက်လ3ရက်နေ့ကသတိပေးစကားပြောကြားသွားပါတယ်။ဒါကြောင့်မို့တော်လိုင်းတက်ဖွဲ့အချင်းချင်းပဋိပက္ခဖြစ်နေတာကိုအချိန်မီပြေရှင်းပေးတာကလည်းပြည်သူ့ခုခံစစ်ကိုအားရလောင်ရကြာကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ။ဦးအောင်ခင်အပတ်စဉ်တင်ပြတဲ့ မြန်မာရေးတုံ့တက်ချက်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်။ကိုညာဝင်းအောင်နဲ့အတူတင်ပြသွားတာပါ။ဆက်လက်ပြီးတော့ကျမ်းမာရေးကဏ္ဍအစီအစဉ်ကိုတင်ဆက်ပါအောင်မယ်။ဒီတစ်ပတ်မှာတော့စိတ်ဖြည့်စည်းမှုအကြောင်းခိုင်တွဲဖြည့်ရှင်းမှုကိုတင်ပြထားပါတယ်။
ဘလိုနီလာနေရှိပါသလဲဒီအကြောင်းကိုဩစတြေးလျနိုင်ငံစင်ထရယ်ကွင်းလန်ဆေးရုံကစိတ်ကျမ်းမာရေးအထူးကူဆရာဝန်ကြီးဒေါက်တာသက်သေးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်။ဟုတ်ကဲ့အထူးကူဆရာဝန်ကြီးဒေါက်တာသက်သေးခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာလက်ရှိပုံအဖြစ်များလာနေတဲ့စိတ်ဖြည့်စည်းမှုအတွက်အရင်တုန်းကတော့ဆရာကြီး အနေနဲ့ရှိတဲ့ပုံစံနဲ့ဖြစ်ရခြင်းအကြောင်းရင်းတွေနောက်ဒေါသပါပဲလက္ခဏာတွေကိုအဓိကပြောပြီးမှဒီတစ်ခေါက်တော့ဆရာကြီးဒီစိတ်ဖြည့်စည်းမှုတစ်ခုလုံးကိုဘယ်လိုကင်တွယ်ဖြည့်ရှင်းသင့်တာကိုပြောမှာမို့ဘာကနေစရှင်းပြခြင်းလဲဆရာကြီး
Okay stress management ပေါ့နိုင်ငံသားမှာသိခေစားတယ်ဆိုတော့ကျွန်တော်ဒီကနေ့ stress ကိုဆရာပြောသလိုဘယ်လိုကင်တွယ်ဖြည့်ရှင်းမလဲဆိုတာလေးကကျွန်တော်ကအချက်၅ချက်နဲ့ကျွန်တော်စဉ်းစားထားတယ် ပထမ ဆုံး အချက်ကတော့အနာရှိမှာဆေးတည်တာအနေနဲ့စတယ်ကျွန်တော် identify လုပ်ရမယ် source ပေါ့ဒီ source တော့ဒီဘယ်လိုလဲအရင်းခံလို့ပြောရမလားဟုတ်ကဲ့ဆရာဖြစ်ရခြင်းအကြောင်းရင်းခံပေါ့ဆရာဟုတ်ကဲ့ဒီ source of stress ပေါ့ stress ဖြစ်တဲ့အကြောင်းရင်းတွေပေါ့အဲအကြောင်းရင်းတွေကိုကျွန်တော်ပြောတဲ့ကြီးကားကြီးရှိတယ်အသေးလေးတွေလည်းရှိတယ်ဘာကြောင့်မို့လို့မိမိကိုမိမိကျွန်တော်တို့စိတ်ဖြည့်စည်းလေရဆိုတာသိဖို့ကအရေးကြီးပါတယ်ဟုတ်ကဲ့အဲကြတော့ အဲ့နံပါတ်1ကိုပဲဆက်ပြောရရင်ပြောပါဆရာအနာသိရင်ဆေးရှိသွားတယ်ဆိုတော့ဆေးရရှာရတယ်အဲ့ကျတော့ကျွန်တော်တို့မှာ problem solving ဒီပြဿနာကိုဖြေရှင်းတဲ့ဟာဆိုတာအဲအကြီးကြီးပဲအဲ့ဒီနီလာကြီးဟာဆိုတော့ကျွန်တော်ဒီ output က professor တယောက်ကပြောမှုတဲ့ဗီဒီယို clip လေးကျွန်တော်လွန်ခဲ့တဲ့9နှစ်လောက်ကနားထောင်မှုတယ်ဘဝမှာလဲကျွန်တော်အခက်အခဲရှိတဲ့အခါကျတော့အဲ့ဒီမှာဘာပြောလဲဆိုတော့ every problem ਨੇ ပြဿနာတိုင်းမှာ has a solution best solution ဖြည့်ရှင်းမှုအကောင်းဆုံးဖြည့်ရှင်းမှုရှိတယ်ဆိုတော့အနာကမှာတကယ်လို့များပြဿနာရှိရင်အဲ့ပြဿနာကိုထိုင်စဉ်းစားလိုက်အဖြေရှိတယ်ဆိုတော့ခုနကပြောတဲ့ဒီဘဝမှာအခက်အခဲတွေရှိလို့လောကဓာတ်တွေရှိလို့စိတ်ဖြည့်စည်းရင်ပြဿနာကိုအသေးစားကြည့်လိုက်ကြည့်ပြီးရင်စဉ်းစားရင်တစ်ရက်နှစ်ရက်သုံးရက်အချိန်ပေးရင်အဖြေကောင်းနေထွက်လာပါတယ်ဟုတ်ကဲ့ဒီစိတ်ဖြည့်စည်းမှုနဲ့ဒေါသထွက်တာကို
3
နှစ်ထဲခဏရက်လိုက်ပြီးနားပြီးနောက်မှာဖြစ်စေတဲ့အကြောင်းကိုရှာဆက်ပြီးတော့အချိန်ယူစဉ်းစားနိုင်ရင်အဖြေကအမြဲရှိတယ်ပေါ့ဆရာနော်
ဟုတ်ကဲ့
အဓိကတော့အကြောင်းရင်းနဲ့အဖြေကိုရှာဖို့ကအရေးကြီးတာပေါ့ဆရာနော်မှန်ပါတယ်ခင်ဗျပြီးတော့နံပါတ်1ကတော့ဆရာရင်နှစ်နဲ့သုံးကတော့ဆောင်းရမ်းရှောင်းရမ်းနဲ့ကျွန်တော်သွားခြင်းလေဆိုတော့ဆောင်းရမ်းကပဲစလိုက်အောင်ကျွန်တော်ဘာတ lifestyle changes ra bwa ye blue blue
okay pomman ni thai sa taw bwa ma sia no
ni thai sa taw de di lifestyle ko pyaw ya me so jnaru sleep ne eating ya sa la ya aw jnaru ait yin tri tha pi lo a chain man man ait khun nai shin nai ait 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 lo pyaw ya me da number 1 number 2 ka a sa taw ko a ti nan ni sa tit ti wala ni sa တကယ်ဟိုကျွန်တော်တို့ take away ဆိုတာဟိုဆိုင်ရဟာလေးကြီးသွားစားမနေနဲ့ပေါ့နော်ကျွန်တော်တို့ဒီတန်တန်လေးချက်ပြီးတော့ကောင်းကောင်းလေးစားပြီးတော့မှ drink water သိပ်ရေးကြည့်တယ်ဗျာအဲကြတော့ရေတွေလည်းသေချာရေလည်းတော့ဆိုတော့အဲ့ဒီစားဖို့နေရေးလေးကိုတော့စပြီးတော့သတိထားပါ
ဟုတ်ကဲ့နောက်ရောဆရာကြီ
းနိုင်ငံသားတွေပြောတော့ be active for ကျွန်တော်လှုပ်လှုပ်ရှားရှားနေရမယ်ဆိုတော့ညနေဘက်ကိုလမ်းထွက်ပြီးတော့ရှောက်ပြီးတော့လင်းငင်းခံလိုက်တာတက်တက်ကလေးရှောက်ဖို့လိုတယ်တပတ်မှ3ရက်လောက်ရီကူးစရာရှိနေရီကူးတယ်တချို့အမျိုးသမီးတွေဟဲ့လားအီရိုဘစ်ကစားရင်လည်းအီရိုဘစ်ကစားတယ်ဟိုထိုင်ချီလုပ်တဲ့ဟဲ့လားစင်ကာပူလိုပါလို့ထိုင်ချီလုပ်ရင်လည်းထိုင်ချီလုပ်မယ်လေ့ကျင့်ခန်းလုပ်ရမယ်ကိုယ်လက်လှုပ်ရှားလုပ်ရမယ်လှုပ်လှုပ်ရှားရှားအားစားလုပ်ပြီးရင်လည်းဒီစိတ်ထောင်းကိုချီရနေပြီးတော့ကိုယ်ကကောင်းရင်စိတ်ကလည်းပြန်ပြီးတော့ပြင်သွားတယ်ခင်ဗျာဆိုတော့အဲ့ဒါလည်းသိအရေးကြီးပါတယ်ဆိုတော့ဆက်ပြီးတော့သွားရင်တော့ကျွန်တော်တို့ဒီခေါင်းစဉ်အနေနဲ့ပြောရရင်တော့ပျော်တာလုပ်ဖို့လိုတယ်ဘဝမှာကိုပါဟုတ်ပြောလေ
ဝါဒနာပါတော့ဆရာနော
်အဲဝါဒနာပါတာဟဲ့လားအချင်းနှားထောင်တာဝါဒနာပါဆိုတော့ကျွန်တော်ကအဲ့လိုစိတ်တွေညစ်တဲ့အချိန်တွေဆိုရင်ကျွန်တော်အီဂျစ်ကဆိုက်ကက်ထရစ်သိတော်တယ်ကျွန်တော်ဆရာကြီးကပြောတယ်တက်တယ်မင်းဒီ music therapy ဆိုတာ very powerful တဲ့ तू ကစိတ်ညစ်ရင် तू ကအချင်းနှားထိုင်နှားထောင်တာဆိုတော့ကောင်းတယ်ဗျာကျွန်တော်ကလည်းစိတ်ညစ်ရင်အဲ YouTube မှာအချင်းနှားသေချာကြည့်ပြီးတော့အချင်းနှားထိုင်နှားထောင်တာစိတ်တော်တော်ပေါ့သွားတယ်အဲ့ကျတော့အချင်းနှားထောင်တာတော့ကိုဖတ်ချင်တဲ့စာလေးကိုနော်ဗမာလိုဖတ်ချင်တဲ့ဗမာဟိုဝတ္ထုလေးဖတ်တာတို့နောက်ပကြီးဆွဲတာတို့ဟဲ့လားဂီတာလေးတီးတာတို့ကိုရီးယားကကြိုက်လဲကိုရီးယားကကြည့်တာတို့အဲ့ဒီကိုပျော်တဲ့ကိုဝါသနာပါတဲ့ဟာတွေလုပ်ဖို့လဲအရေးကြီးတယ်ဆိုတော့ကျွန်တော်ကတော့ဒီ positive lifestyle မှာလှုပ်လှုပ်ရှားရှားအားကစားအိတ်ကောင်းစားကောင်းအဲ့လိုသွားတဲ့ဟာလေးကိုသတိထားပြီးတော့ပြင်ဆင်နေတယ
်ဟုတ်ကဲ့ဆရာကြီးနောက်တစ်ခုဆရာကြီးဒီအိမ်လုပ်တွေတချို့ပေါ့နော်ဥမာဥယင်ခြံဆက်ပြူတာမျိုးဝါသနာပိုင်းပေါ့နော်နောက်ပင်ရှင်မျက်ရည်အလိုအရာရော
အဲအဲဒါကတော့သိကောင်းတယ်ကျွန်တော်ကိုဒီပြောရရင်တော့ကျွန်တော်နှစ်ပတ်တစ်ခါလောက်မျက်ရည်တည်နေတာကျွန်တော်ကတအားပြောတယ်နာရီခွဲတနာရီလောက်မျက်ရည်ပြီးရင်ဒူရီကရေချိုးလိုက်လမ်းသွားတယ်ဆိုတော့အဲ့ဒီမျက်ရည်တာတော့ခုနကကျွန်တော်တို့ဗမာပြည်မှာမိတ်ဆွေတွေသစ်ခွာတွေဘာတွေစိုက်တာလဲအဆင်ပြေကြတယ်gardening ပေါ့နော်သိအဆင်ပြေတယ်ခင်ဗျာကျွန်တော်တို့ဒီအိမ်နောက်ဖေးမှာဈေးကြံတဲပေါ့နော်ဟိုခဲညင်သီးဖြည်းဖြည်းပါဖြည်းဖြည်းအစိုက်ပေါ့နော်တလက်ဆက်ဆက်လေးစားရတယ်အဲ့ဒီဟာလဲသိကောင်းတယ်ဆရာခုနကပြောသလိုအဲ့ဒါကတော့ကျွန်တော်တို့ဘာနဲ့တူတယ်လဲဆိုတော့ဒီ connect with the nature ပေါ့ nature နဲ့ connect လုပ်တာဒီ lifestyle changes တဲမှာ nature နဲ့ connect လုပ်တာလေးလဲဆရာပြောမှကျွန်တော်ထည့်ခြင်းတယ်အဲ့ကျတော့ gardening လုပ်တာတွေ beach မှာရှိရင် beach မှာလမ်းလျှောက်တာတွေဟဲ့လားဒီတောင်တက်တာတို့တချို့ကခီးသွားတာတို့เนาะကျွန်တော်ကတော့အဲ့ဒီနေပူရင်ကျွန်တော်နေအောင်ထွက်မှာထွက်ကိုကျွန်တော်ထိုင်းနေတယ်ဟိုကျွန်တော်တို့စီမှာလည်းတစ်ခါလေးအေးတာပေါ့เนาะနောက်ငှက်တန်နေကြတာတို့ငှက်ကလေးတွေကြည်တာတို့မိုးရွာရင်အဲ့မိုးကိုခံစားတာတို့နှင်းကြရင်နှင်းဆက်တွေကြည်တာအေးတဘာဝနဲ့ connect ပေါ့เนาะဆက်ဆက်ရတာဆက်သွယ်ရတာအဲ့ထိဆက်ရတာလေသိအရေးကြီးတယ်ဗျာကျွန်တော်တို့ကတစ်ခါလေးကျတော့ stress ဖြစ်ပြီးတော့ခေါင်းထဲမှာပဲနေနေတာလေကိုယ်ခေါင်းအပူကြီးကိုပဲခံစားနေတာအဲ့ဒါလေးကို stop လုပ်ပြီးတော့မှဆရာခုနကပြောသလို gardening တော့ဒီ nature ပေါ့သဘာဝတရားကိုလေကျွန်တော်တို့ဆက်ဆက်တာလေတော်တော်စိတ်ဖြစ်စီမှုပြည်တယ်ခင်
ဟုတ်ကဲ့သဘာဝရဲ့ဒီတရားလှပမှုမှာဟိုစိတ်ဝင်ခံစားတာပေါ့ဆရာနော
်ဟုတ်တယ်အဲ့ဒါကသိအရေးကြီးတယ်ဗျာကျွန်တော်တို့လူလောကတွေမဟုတ်ဘူးနော်ဒီငှက်တည်းရဲ့လောကလည်းရှိတယ်တခြားဟိုပန်းကြံတွေပါတွားလို့ရေကန်တွေပါရှိအိုက်တမငါးတွေကလည်းသူ့သဘာဝတွေရှိတယ်အဲ့ဒါရင်းနဲ့ကျွန်တော်တို့ထိဆက်ဖို့လိုတယ်ဗျာငငယ်တော့ဟိုကလေးဘွားလို့ပေါ့နော
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမဲအပတ်စဉ်တင်ပြတဲ့ကျမရဲ့အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါစိတ်ဖိစီးမှုအကြောင်းနဲ့ကိုင်းတွယ်ဖြစ်ရှင်းပုံတွေကိုဆွေးနွေးတင်ပြခဲ့တာဖြစ်ပါတယ်ဆက်လက်ပြီးတော့တိုင်းရင်းသားဒေသတွေကသတင်းအချက်အလက်နဲ့အဖြစ်အပျက်တွေကိုစူးစီးတင်ပြပေးတဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုဆက်လက်ကြည့်ရှုနားတော်တာဆင်ရပါအောင်မယ် FEVR Fever Wine တို့သားတွေကတင်ပြထားတာပါ
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့ တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအမိပါနေဆက်ဒေတာတိုင်းရင်းသားသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောကမှာနားဆင်ရမှာတွေကတော့ရှမ်းမြောက်မှုစေဒေတာကစစ်ပေးဆောင်တွေထဲမှာတော့လာစိတ်ကိုဝင်တဲ့တချို့ဟာမိဖွားဖို့ငွေရေးကြေးရေးအခက်အခဲဖြစ်နေကြပါတယ်ကချင်ပြည်နယ်မြောက်ဖျားပိုင်းပူတာအုံမှာတော့ဩဂတ်လအတွင်းရေခဲတောင်ကထွက်တဲ့ဘေးချီဆေးဥရှာပွေရင်သေဆုံးသွားတဲ့သူ9ယောက်အထိရှိသွားပါပြီသတင်းလွှာတွေထဲမှာတော့ရှမ်းပြည်နယ်တောင်ပိုင်းပင်လောင်မြို့နယ်ဒေကာစစ်ပေးဆောင်တွေဟာနေရက်ကိုပြန်နိုင်ရေးကိုယ်တိုင်ကွင်းဆင်းပြီးတော့မိုင်းရှာဖွေရှင်းလင်းရေးတွေကိုလှုပ်ဆောင်နေကြရတဲ့အကြောင်းနားဆင်ကြရမှာပါရှင်
ကျမကနန်းဟောင်းပါရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်မှာစစ်ကောင်စီတပ်နဲ့ TNL တပ်တို့အကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်စစ်ဘေးတိမ်းရှောင်ရတဲ့ဆယ်လန့်အုပ်စုကရွာသား1000ကျော်အနက်လက်စီကိုဝင်တဲ့3ယောက်မိဖွားဖို့အခက်အခဲဖြစ်နေပါတယ်မူဆယ်မြို့စုံစော်ရက်ကွက်မှာစစ်ရှောင်ကိုဝင်တဲ့3ယောက်လက်စီနေပြီဖြစ်တဲ့အတွက်မိဖွားရက်ကိုပဲစောင့်နေကြရကြောင်းစစ်ရှောင်ထွက်ပြေးလာချိန်ငွေကြေးနဲ့အဝတ်အစားတွေမယူခဲ့ရတဲ့အတွက်မီးဖွားဖို့စရိတ်ခက်ခဲနေကြောင်းစစ်ဆောင်တွေကိုကူညီပေးနေသူတယောက်ကပြောပါတယ်ကလေးမီးဖွားစရိတ်ကရိုးရိုးမွေးရင်ကျပ်၅သိန်းလောက်ကုန်ကြမှာဖြစ်ပြီးအဲ့ဒီဈေးနှုန်းကကလေးအနီးအာဟာရမုန့်နဲ့တခြားဆေးဝါးတွေအတွက်မပါသေးကြောင်းကူညီပေးနေသူကပြောပါတယ်ပြီးခဲ့တဲ့ကြာတပရေးနေ့ကလည်းစစ်ဆောင်ကိုဝန်တဲ့တယောက်ကိုကလေးမီးဖွားဖို့ကူညီပေးခဲ့ရတယ်လို့ဆိုပါတယ်
ချင်းပြည်နယ်တွန်းဆောင်မြို့နယ်မှာအခြေစိုက်တပ်ဆွဲထားတဲ့ CDF တွန်းဆောင်တပ်ရင်း3စခန်းကို Zombie Revolutionary Army ZRA ကစစ်ကောင်စီတပ်နဲ့အတူစီးနင်းတိုက်ခိုက်ပိန်ပိုက်ခဲ့ပြီးနောက် ZRA ကိုလက်တုံပြန်တိုက်ခိုက်သွားမယ်လို့ CDF တွန်းဆောင်ကပြောဆိုလိုက်ပါတယ်။ဩဂုတ်လ31ရက်နေ့ညနေ3နာရီအချိန်ခန့်မှာစစ်ကောင်စီနဲ့ ZRA ပူးပေါင်းတပ်က CDF တွန်းဆောင်တပ်ရင်း3စခန်းကိုစီးနင်းသိမ်းပိုက်ခဲ့တာဖြစ်ပါတယ်။ဒီတိုက်ခိုက်ခံရမှုတွေ CDF တွန်းဆောင်ဘက်ကရဲဘော်တယောက်ကြာဆုံးခဲ့တယ်လို့လက်နက်ခဲယမ်းတွေလည်းရှုံခဲ့ရပါတယ်ဒါကြောင့် ZRA လက်နက်ကင်တပ်ကိုလက်တုံပြန်တိုက်ခိုက်သွားမယ်လို့ CDF တွန်းဆောင် CUC ချုပ်ဦးထန်စွမ်းမုံကပြောပါတယ် ZRA ဟာချင်းပြည်နယ်မြောက်ပိုင်းတီးတိမ်နဲ့တွန်းဆောင်မြို့နယ်တွေမှာခြေစိုက်တဲ့ပြည်သူ့ကာကွယ်တပ်ဖွဲ့စခန်းတချို့ကိုတိုက်ခိုက်မှုတွေရှိခဲ့တဲ့အပြင်ချင်းမျိုးသားတပ်မတော် CNF CN နဲ့ချင်းကာကွယ်တပ်ဖွဲ့ CDF တို့နဲ့လည်းတိုက်ပွဲဖြစ်ပွားမှုရှိခဲ့ပါတယ်
ကချင်ပြည်နယ်မြောက်ဖျားပိုင်းပူတာကိုခရိုင်မှာဩဂုတ်လအတွင်းရေခဲတောင်ကထွက်တဲ့ပေချီဆေးဥရှာဖွေရင်းတည်ဆုံသူ9ယောက်ထိရှိလာပြီလို့ပူတာကိုတိရက်ခံတွေကပြောပါရယ်ပေချီဆေးဥကရေခဲတွေအရေးပြောချင်းဩဂုတ်လကနေအောက်တိုဘာလအထိနှစ်စဉ်ရှာဖွေကြပြီးရေခဲတောင်ပေါ်နဲ့ပင်လယ်ရင်မျက်နှာပြင်ပေ6000ကျော်ရှိကျောက်တောင်တွေကြားမှာပေါက်တဲ့ဆေးဥတစ်မျိုးဖြစ်ပြီးခက်ခက်ခဲခဲရှာဖွေကြရတာလို့ဒေသခံတွေကပြောပါတယ်အဲ့ဒီလိုခက်ခက်ခဲခဲရှာဖွေကြရတာကြောင့်ကျောက်တောင်ပေါ်ကနေခြေချော်ကြကတောင်အစင်းမှာအများစုပြုတ်ကျတေဆုံးကြရတာဖြစ်တယ်လို့ဘေချီရှာဖွေခဲ့ဖူးသူဘူဒါဝဒေသခံတယောက်ကပြောပါတယ်ဘေချီဆေးဥကအရင်နှစ်တွေမှာတပိတ်တာကိုကျဆက်သသိန်းအထိရရှိခဲ့ပြီးတရုတ်လူမျိုးတွေကအဓိကဝယ်ယူတာလို့ဆိုပါတယ်
ကရင်ပြည်နယ်မြဝတီမြို့မှာနေထိုင်ကြတဲ့မိဘပြည်သူတွေအနေနဲ့စစ်ကောင်စီတပ်ဆွဲထားတဲ့ရုံးတွေတပ်စခန်းတွေနဲ့ဝေးရကိုရွှေ့ပြောင်းနေထိုင်ပေးကြဖို့ Federal Wing PDF Drone တပ်ဖွဲ့ကစက်တင်ဘာလ5ရက်နေ့မှာသတိပေးထုတ်ပြန်လိုက်ပါတယ်မလူလားအပ်တဲ့ဘေးထွက်ထိခိုက်မှုတွေကနေရှောင်ရှားနိုင်ဖို့အတွက်အခုလိုရွှေ့ပြောင်းနေထိုင်ပေးကြဖို့မေတ္တာရက်ခံတာဖြစ်တယ်လို့တိုက်ခိုက်မှုတွေကလက်နက်ကင်ထားသူတွေကိုပဲရည်ရွယ်တဲ့အတွက်လက်နက်မကင်ထားတဲ့ဝန်ထမ်းတွေအပြင်သူတို့ရဲ့မိသားစုတွေနဲ့တက်ဆိုင်ရာဌာနယုံဒုံခန်းတွေနဲ့ဝင်ထမ်းအင်ယာတွေကနေဖယ်ပေးဖို့ Federal Wing PDF ဒုံတပ်ဖွဲ့ကမြစ်တာရက်ခံထားတာပါ။ကရင်အမျိုးသားလွတ်မြောက်ရေးတပ်မတော်နဲ့ Cobra စစ်ကြောင်းစီမံခန့်ခွဲမှုလက်အောက်ခံ Federal Wing ဒုံတပ်ဖွဲ့ဟာစက်တင်ဘာလ3ရက်နေ့ညပိုင်းကမြဝတီခရိုင်ရဲတပ်ဖွဲ့ရုံးကို drone နဲ့နှစ်ကြိမ်ပုံကျဲတိုက်ခိုက်ခဲ့ရမှာခရိုင်အုပ်ချုပ်ရေးမှူးနဲ့တပ်ရင်းမှူးအပါ6ယောက်သေဆုံးခဲ့ပြီး11ယောက်ဒဏ်ရာရရှိခဲ့ပါတယ်။
မိုခါမုန်တိုင်းတိုက်ခတ်သွားတာလေးလာနေပါကြာလာပြီဖြစ်ပေမဲ့မုန်တိုင်းကြောင့်ပျက်စီးသွားတဲ့နယ်ဘက်ကစာတင်ကျောင်းတွေကိုမပြုတ်ပြေနိုင်သေးလို့စာတင်ကြားရမှာအခက်အခဲတွေရှိနေကြပါတယ်။ကြောက်တော်မျိုးနယ်ကစာတင်ကျောင်းတွေကိုပြုတ်ပြေမှုတွေမပြီးသေးတဲ့အတွက်တချို့အဆောက်အုံတွေထဲအလုံးစုပုံတင်ကြားနေကြရပြီးခေါင်းမိုးတွေလည်းမလုံတာကြောင့်စာတင်ကြားရမှာအခက်အခဲရှိတယ်လို့ကျောက်တော်မြို့နယ်တရက်တပင်ရွာကကျောင်းဆရာမတစ်ယောက်ကပြောပါတယ်ပြည်နယ်ပညာရေးမှူးဥပထွေးစိန်ကတော့မုံတိုင်းကြောင့်ပျက်စီးသွားတဲ့စာတင်ကျောင်းတွေကိုပြုတ်ပြင်နေတာ90ရာခိုင်နှုန်းပြီးစီးသွားပြီဖြစ်လို့ဒီလတုတိယပတ်လောက်မှာရာနှုန်းပြည့်ပြီးစီးဖို့မျှော်လင့်ကြောင်းပြောဆိုပါတယ်
စကိုင်းနိုင်တဲ့ကနာဂကူပိုင်အုပ်ချုပ်ခွင့်ရဒေသဖြစ်တဲ့လဟေမြို့မှာပညာသင်နှစ်တဝက်ရှိလာပြီးမဲ့အခြေခံပညာကျောင်းတင်ယူညွှန်တန်းဖတ်စာအုပ်တွေမရသေးလို့ကျောင်းသူကျောင်းသားတွေစာသင်ကြားရမှာအခက်တွေ့နေကြပါတယ်။လဟေမြို့နယ်ကလမ်းပန်းဆက်သွယ်ရေးအခက်ခဲအပြင်နိုင်ငံရေးအခြေအနေတွေကြောင့် Grade 11နဲ့ 12 အတွက်ဖတ်စာအုပ်တွေမရောက်ရှိသေးတယ်လို့ဝေယူဖို့လည်းခက်ခဲနေပါတယ်။ဆရာဆရာမတွေကင်ဖို့တောင်ဖတ်စာအုပ်မရှိဘူးလို့ကျောင်းဆရာတယောက်ကပြောပါတယ်။တချို့ကျောင်းသူကျောင်းသားတွေကဖတ်စာအုပ်ကိုမိတူကူပြီးသင်ယူနေကြပေမဲ့အများစုကတော့မိတ္တုခဈေးကြီးလို့မကူးနိုင်ကြဘူးလို့ကျောင်းသားမိဘတွေကဆိုပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါရှမ်းပြည်နယ်တောင်ပိုင်းပင်လောင်းမြို့နယ်အတွင်းကတိုက်ပွဲတွေကြောင့်စစ်ဘေးရှောင်နေကြတဲ့ဒေသခံတွေဟာဘေးကင်းရန်ကင်းနဲ့နေရက်ကိုပြန်လာနိုင်ရေးရွာသားတွေကိုတိုင်းကွင်းဆင်းပြီးတော့မိုင်းရှာဖွေရှင်းလင်းရေးတွေကိုလုပ်နေကြပါတယ်ဒီကြောင့်ကိုတော့နမ်ဟော်မ်ကစူးစီးတင်ဆက်ထားပါတယ်
စစ်ကောင်စီနဲ့ကရင်နီပူပေါင်းတပ်တွေရဲ့တိုက်ပွဲကြောင့်ပင်လောင်းမြို့နယ်မှာရွာသား9ရွာကလူရေ600လောက်ဟာနေရာကနေစွန့်ခွာပြီးတောတောင်တွေထဲနဲ့နှိဆိုင်ရဆွေမျိုးတွေမှာခိုလုံနေရတာ၈လလောက်ရှိနေပြီဖြစ်ပါတယ်။တိုက်ပွဲတွေပြစ်ခတ်မှုတွေမရှိတော့လို့နေရာကိုပြန်ဖို့စာနာရှိကြပေမဲ့နှစ်ဖက်တက်ကြားစစ်ရေးတင်းမာမှုအပြင်မြေမြုပ်မိုင်းအန္တရာယ်ကိုရွာသားတွေကစိုးရိမ်နေကြပါတယ်။ဒီစစ်ရှောင်တွေရွာပြန်နိုင်ရင်ဩဂုတ်လလေကစပြီးတောင်စလုံးရွာသားတွေကမိုင်းရှင်လင်းရေးဆိုပြီးရွာထဲစင်းကမိုင်းရှင်လင်းရေးလုပ်နေကြပါတယ်ဒီလိုရှင်းလင်းရမှာမိုင်းအမျိုးအစားအစုံ100ကျော်တွေ့ရှိရှင်းလင်းနိုင်ခဲ့တယ်လို့ရွာသားတယောက်ကအခုလိုပြောပါတယ်အဲ
ရှင်းလင်းကကျွန်တော်တောင်စလုံးမှာပဲကျွန်တော်ရှာတယ်မိုင်းရောရှစ်ထွက်မိုင်းရောသက်ဆောင်မိုင်းရော14မိုင်းရောအားလုံးကကျွန်တော်100ကျော်လောက်ရတယ်100နဲ့12လုံးလောက်ရတယ်နောက်ဖြတ်ချဖို့ကတော့စလုံးတွေကကျန်တယ်ဒီနော်ငနေလုံးပြင်းလို့ထက်ရှာဖို့အများကြီးပဲလောဆယ်ကတော့အဲ့မိုင်းရှာတဲ့ခေကကျွန်တော်ပေါ့ပြားနေပဲရှာတော့ခင်မိတဲ့ဆက်မရှိတဲ့ခါကျတော့
မိုင်းအန်ဒီရဲ့အများဆုံးရှိတဲ့ရွာတွေကတော့ပင်လောင်းမြို့နယ်ထဲကတောင်မဲတင်းတောင်စလုံးမြောက်စလုံးလုံးပြင်ပုံပင်ရွာတွေကဖြစ်တာကြောင့်ရွာသားတွေနေရာမပြန်သင့်တဲ့ကြောင့်ပအိုးအမျိုးသားကကွယ်ရေးတပ်ပဲ့ခမ်ကောင် PNDF KK တာဝန်ခံကဆိုပါတယ်တာမန်အရက်သားပြည်သူတွေအတွက်မိုင်းရှင်လင်းရေးဆိုတာအန်ဒီရဲ့မျက်လုံးနာကြောင့်မိုင်းအကြောင်းတိရှိနားလည်သူဒါမှမဟုတ်တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေနဲ့ဒေသကခွဲရေးတပ်တွေကိုအားကိုးသင့်တယ်လို့ရှမ်းတောင်မှာလှုပ်ရှားနေတဲ့ SSPP SSA ကမြေပြင်သက်မှုတယောက်ကရှမ်းစကားနဲ့အခုလိုပြောပါတယ
်ကံတမ်းတဲ့မှာခန်းမှာပါနေမှန်တယ်မိစွမ်းတန်းกว่า
ခုချိန်ကမိုးကြပြီဆိုတော့မြေပြင်တွေလည်းထူပြီစစ်မေပြင်မှာရွာသားတွေထိများတဲ့မိုင်းကကျိုးမိုင်းဆိုတော့မြက်ပြင်ကြားမှာကျိုးမိုင်းတွဲဖို့ကတိတ်မလွယ်လောက်ရွာပြက်တွေလမ်းဟောင်းတွေဆိုရင်ပို့ပြီးတော့တောင်တတိထားရမယ်ရွာသားတွေကိုယ်တိုင်ရှာတာထက်အဖွဲစည်းနဲ့ရှာဖို့တိုက်တွန်းချင်ပါတယ်
ပင်လောင်းနဲ့ဖဲခုံဒေသမှာတိုက်ပွဲတွေဖြစ်ချိန်စစ်ကောင်စီတပ်ကအင်အားတိုးလာပြီးရွာထဲစခန်းချလှုပ်ရှားကမြေမြုပ်မိုင်းတွေထောင်ထားခဲ့တာလို့ဆိုပါတယ်လက်နက်ကင်အဖွဲ့တွေအနေနဲ့ရွာထဲမှာစခန်းချလှုပ်ရှားတာတွေတိုက်ပွဲပေါ်ဆောင်တာတွေမလုပ်တင်ကြောင်းနဲ့ပြည်သူတွေသွာလာအသုံးပြုနေတဲ့လမ်းတွေရွာတွေအနီးမိုင်းထောင်တာတွေကိုရှောင်ရှားတင်ကြောင်း SSPP SSA တွင်းရင်မှုနဲ့ပြောခွင့်ရဗိုလ်မှူးကြီးဆိုင်စုကပြောပါတယ်
စစ်အာဏာသိမ်းမှုဖြစ်ပွားပြီးတဲ့နောက်ပိုင်းချင်းပြည်နယ်ထဲမှာငပ်ဖြားယောဂဖြစ်ပွားမှုနှုန်းကတိတိတသားမြင့်တက်လာပြီးအရင်နှစ်ကထက်နှစ်နီးပါးမြင့်တက်လာတယ်လို့ပြည်နယ်အတွင်းမှာရှိတဲ့အရက်ဘတ်ကျန်းမာရေးအဖွဲ့အစည်းတွေကဆိုပါတယ်အကြောင်းဆုံးကိုတော့ကိုရောဘက်ကစူးစီးထားပါတယ်
ငပြာယောဂအဓိကအများဆုံးဖြစ်ပွားနေတဲ့မြို့နယ်တွေကတော့ပလဝထန်တလန်ဟာခါကမ်ပလန်မတူပီနဲ့မင်းတက်မြို့နယ်တို့ဖြစ်ပြီးအရင်နှစ်ကငပြာယောဂဖြစ်ပွားခြင်းမရှိတဲ့ဖလန်မြို့နယ်မှာလည်းဒီနှစ်မှာငပြာယောဂဖြစ်နေပါတယ်ဒီတိန်နဲ့တွန်ဆောင်မြို့နယ်တို့မှာလည်းငပြာဖြစ်နေတဲ့လူနာတွေကိုတွေ့နေရတယ်လို့2021ခုနှစ်ကစလို့ချင်းပြည်နယ်အတွင်းကျန်းမာရေးစောင့်ရှောက်မှုပေးနေတဲ့အဖွဲ့အစည်းတစ်ခုကလူချုံရေးအရာနာမည်မဖော်လို့သူအတွင်းမှုတယောက်ကပြောပါတယ
်ဒီတစ်နှစ်နှစ်အတွင်းမှာလေအာနာသိမ့်ပြီးတဲ့နောက်ပိုင်းမှာဆိုလို့ရှိရင်ကျမတို့အစားတော့ဒီပလဝါတို့ကံပလက်တို့မင်းတက်တို့ပြီးတော့ထန်တလန်ပေါ့လေဒီနေရာတွေကနေပြီးတော့ငှက်ဖျားယောဂါလေးတွေငှက်ဖျားယောဂါဖြစ်တဲ့အကြောင်းလေးတွေပေါ့နော်ဆေးရပုတ်တွေကျမတို့ရတယ်အဲ့ဒါရပြီးတော့အခုဒီနှစ်ထဲမှာဆိုလို့ရှိရင်မနှစ်ကထက်ကိုနှစ်ဆလောက်ပို့ပြီးတော့များလာတာပေါ့နော်ငှက်ဖျားကြောင့်ဒီအုံနှောက်ကိုငှက်ဖျားပိုးရောက်ပြီးတော့ဆေးုံတင်ရတဲ့သူတွေထဲမှာအသက်3နှစ်အရွယ်ကလေးတွေပါလာတယ်ကိုဝင်ဆောင်တွေပါလာတယ်ပေါ့နော်
ချင်းပြည်နယ်မှာငှက်ဖျားစီးနဲ့ငှက်ဖျားကာကွယ်လုပ်ငန်းတွေကိုအ мян ဆုံးစလုပ်ဖို့လိုအပ်နေပြီမဲ့စစ်ကောင်စီကလက်နက်တခုလိုအသုံးချပြီးငှက်ဖျားစီးနဲ့စီးစိန်ချင်းတော်တွေပြည်သူလူထုစီမရောက်နိုင်အောင်ဒေသတွင်းအဖွဲ့အစည်းတွေကိုနေမျိုးစုံနဲ့ကန့်သက်ဖိအားပေးထိန်းချုပ်နေတယ်လို့ဆိုပါတယ
်အဓိကကတော့ပြည်သူလူထုကစစ်ပေးရှောင်ဝမ်းရတဲ့အခါကျတော့လေစစ်ကြောင်းထိုးတဲ့အခါကျရင်သူတို့တောတဲ့တောင်ထဲတွေမှာနှင်ရသုံးညလိုမျိုးတွေအိပ်ရတာရှိတယ် population movement ပေါ့လေအဲ့ဒါတွေကအရင်များနေတယ်ပြီးတော့ဥပမာဖြင့်ပလဝါကအရင်ကတည်းကဒီငှက်ဖျားတောက်လျှောက်ဖြစ်ခဲ့တဲ့မြို့နယ်ပေါ့နော်ဆိုတော့ဒီပလဝါကပြည်သူလူထုဆိုလို့ရှိရင်လည်းစစ်ပေးရှောင်ဝမ်းရှောင်ရင်းနဲ့တခြားမြို့နယ်တွေကိုရောက်သွားတယ်အလားတူပဲဒီငှက်ဖျားရောဂါတွေကိုဆက်ခံရတယ်အဲ့ဒါပြင်ကိုသူတို့စီကနေတခြားတနေရာကိုရောက်သွားတဲ့ချိန်မှာငှက်ဖျားရောဂါမရှိခဲ့ဘူးတဲ့ host community မှာလည်းငှက်ဖျားရောဂါတွေရှိတွေ့ရှိလာရတယ်ပေါ့လေ
ချင်းပြည်နယ်တဲ့2022 April လကနေ2023 April အထိငှက်ဖျားလူနာပေါင်းအယောက်450လောက်ရှိခဲ့ပြီးငှက်ဖျားကြောင့်တည်ဆုံမှုတွေလည်းရှိနေပြီးမဲ့စရင်အတိအကျကိုတော့မရနိုင်သေးဘူးလို့တာဝန်ရှိသူတွေကဆိုပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြားရမှာပါ
ချမ်းပြည်မြောက်ပိုင်းမူဆယ်မြို့ကစစ်ဘေးရှောင်လက်စစ်ကိုဝန်တဲ့တချို့မိဖွားဖို့ငွေကြေးအခက်ခဲဖြစ်နေပါတယ်။ကချင်ပြည်နယ်မြောက်ဖျားပိုင်းဘူရာအိုမှာတော့ဩဂုတ်လအတွင်းရေခဲတောင်ကထွက်တဲ့ဘေချီစေးဥရှာဖွေရင်းတေဆုံးသူ6ယောက်ထိရှိသွားပြီဖြစ်ပါတယ
်။သောရရှင်တွေခုနားဆင်နေကြတာကတော့နန်ဆက်ဒေတာအတိုင်းသားသတင်းတော့တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလွှာပဲဖြစ်ပါတယ်။နောက်တဲ့ရင်ပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျွန်မအာမီပ
ါဒါကတော့တိုင်းရင်သားဒေသကအဖြစ်အပျက်နဲ့သတင်းအချက်အလက်တွေကိုစူးစီးတင်ပြပေးတဲ့တိုင်းရင်သတင်းလောအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ် FEVR Fever Wine Dot သားတွေကစူးစီးတင်ပြပေးထားတာပါVOA ရဲ့တောက်ကြနေမနေ့ဖက်အတန်းအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ကျွန်တော်တို့ VOA ကိုစာရေးသားဆက်သွယ်လို့ရဆိုလို့ရှင်တော့ email ကနေတဆင့်ရေးသားနိုင်ပါတယ်။ရေးသားမယ့်လိပ်စာကတော့ burmese@voanews.com ကိုစာရေးသားနိုင်ပါတယ်။အခုတော့သတင်းအချင်းချုပ်တွေကိုဒေါခင်မျိုးသက်ကပြောပြပါဦးမယ်။
စစ်ကောင်စီရဲ့နှစ်နှစ်ခွဲကျော်ကြာဖမ်းဆီးအချင်းချတာခံနေရတဲ့မိခင်ဖြစ်သူဒေါန်ဆန်းစုကြည်ရဲ့ချမ်းမရဲ့အတွက်အထူးစိတ်ပူနေတယ်လို့တားဖြစ်သူကိုထိန်လင်းခေါ် Kim Harris က VOA ကိုပြောပါတယ်သူမိခင်ရဲ့ချမ်းမရဲ့နဲ့ပတ်သက်ပြီးတော့မေးမြန်းရမှာ Kim ကဒေါန်ဆန်းစုကြည်ဟာတောင်းတဲ့တဖုံးဝေဒနာကြောင့်ကောင်းကောင်းမဆားနိုင်တယ်လို့အန်ဒါမူဝေဒါတွေကြောင့်ကောင်းကောင်းမရက်နိုင်ပဲလမ်းလဲမလျှောက်နိုင်ဘူးဆိုတော့သူသိရတဲ့အတွက်အထူးစိတ်ပူကြောင်းပြောကြခဲ့တာဖြစ်ပါတယ်ဒါပြန်သူမရဲ့ချမ်းမရဲ့အတွက်အကျဉ်းတောင်တာဝန်ရှိသူတွေကအရေးပေါ်ရှေးကုသဆောင်ရှောက်ခွင့်ပေးဖို့အတွက်ပန်ကြားခဲ့ပေမဲ့စစ်ကောင်စီကနေပယ်ချခဲ့ကြောင်းနဲ့ဒါဟာလူသားတိုင်းအခြေခံရပိုင်ခွင့်ဖြစ်တဲ့ခွဲခြားမှုမရှိတဲ့ကျန်းမာရေးဆောင်ရှောက်ကုသခွင့်မရတာဖြစ်ပြီးသူမိခင်ယုံကြည်စိတ်ချတဲ့ဆရာဝန်နဲ့ကုသခွင့်တောင်းတာကိုလည်းဂုဏ်ရီခွင့်မပြုသေးတာဒါဟာစစ်ကောင်စီရဲ့နှလုံးသားမရှိမှုနဲ့ရက်ဆက်မှုလို့ပြောပါတယ်မြန်မာနောင်တပ်ပုံသတင်းတော့ကိုဆိုင်းစော်တိုက်ကိုစစ်ကောင်စီစစ်ခုံရုံးကနေထောင်နဲ့အနည်း20ချမှတ်လိုက်တဲ့အပေါ်မှာနိုင်ငံတကာသတင်းလွတ်လပ်ခွင့်အဖွဲ့တွေကကန့်ကွက်လိုက်ပါတယ်။ဒါအပြင်ပြန်ပြီးလွှတ်ပေးဖို့လည်းတောင်းဆိုကြပါတယ်။စက်တင်ဘာ6ရက်ရက်စွဲနဲ့ထုတ်ပြန်တဲ့နေစည်းမချသတင်းတောင်မြောက်အဖွဲ့ RSF ထုတ်ပြန်ချက်ထဲမှာတော့စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းသတင်းသမားတွေကထောင်200ကျုံအခြားခံရတဲ့မြန်မာနောက်သတင်းတောင်ကိုဆိုင်းစော်တိုက်ကိုချက်ချင်းပြန်လွှတ်ဖို့နဲ့အခြားထိန်းသိမ်းခံရတဲ့သတင်းသမား69ကိုပြန်လွှတ်ပေးရတဲ့မြန်မာစစ်ကောင်စီကိုနိုင်ငံတကာအတိုင်းဝန်ကနေဖိအားပေးဖို့အတွက်တောင်းဆိုထားပါတယ်။သတင်းတောင်များကာကွယ်စောင့်ရှောက်ရေးအဖွဲ့ CBJ ကလည်းပြန်ပြီးလွှတ်ပေးဖို့တောင်းဆိုကထားတာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ္စိုင်းတုံးကြီးစမ်းသပ်မှုအစီအစဉ်တွေဟာအင်ဒိုပစိဖိတ်ဒေသအတွက်ချိန်ချောက်တဲ့အနေအထားဖြစ်နေတယ်လို့ဒေသရင်းငြိမ်းချမ်းရေးအတွက်ဆိုတဲ့ချိန်ချောက်မှုရှိနေတယ်လို့အင်ဒိုနီးရှားနိုင်ငံဂျကာတာမှာချက်သပရင်းတွေကကျင်းပတဲ့အရှိအရှိထိပ်သီးညီလာခံမှာတောင်ကိုရီးယားသမ္မတယုံဆုယိုကပြောကြားလိုက်ပါတယ်။အမေရိကန်တရုတ်နဲ့ရုရှားနိုင်ငံတွေကြားပထဝီနိုင်ငံရေးပြိုင်ဆိုင်မှုပြင်းထန်လာချိန်မှာအင်ဒိုနီးရှားသမ္မတကဒေသရင်းတင်းမာမှုတွေဖြေလျှော့ဖို့နဲ့ပဋိပက္ခရှောင်ရှားရေးခေါင်းဆောင်တွေကိုအလင်းနဲ့ထားတောင်းဆိုလိုက်ပါတယ်
။တရင်ချင်းကျုပ်တွေကိုဒေါခင်မျိုးသက်ပြောပြသွားတာပါခင်ဗျာ။ကျွန်တော်တို့ရဲ့ဒီကနေ့အတန်းလွင့်စီစဉ်တွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရေးမှုကကိုရဲမွန်ဖြစ်ပါတယ်။အတန်းဖန်းတဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဂျင်ဘီကုနဲ့ Rob McLean တို့ဖြစ်ပါတယ်။ကျွန်တော်တို့ရဲ့တောက်ကြနေမနေ့ဖက်အတန်လွင့်စီစဉ်နေလဲဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ်။ VOO နာတော်တာစင်တဲ့အတွက်ကျေးဇူးတူးတင်ပါတယ်။ ော်တာရှင်မြန်မာပြည်သူအပေါင်းလဲကိုစိတ်နှပြချမ်းသာချမ်းသာကြပါစေ VOA ရနေစု VOA ရဲ့အစီအစဉ်လေးလည်းဒီမှာပြန်ပြီးဆုံးပြီဖြစ်ပါတယ်ခင်ဗျာ
This program